Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 3ရက်ကြာသပတေးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေထိုင်ယူနာဆင်နိုင်ပါတယ်ဒီကနေ့မနေ့ခင်းသတင်းစီစဉ်ကိုတင်ဆက်တဲ့အခါမှာတော့မြမအကျက်အဲလုံခြုံရေးကောင်စီကအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်လိုက်တဲ့သတင်းမြမနိုင်ငံမှာအာဏာခွဲဝေရေးလုပ်ဖို့မြမနိုင်ငံအထူးကိုယ်စားလှယ်နိုလင်းဟေဇယ်ကအကြံပြုခဲ့ခြင်းမရှိခဲ့ကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ယုံကမြင်းဆိုလိုက်တဲ့သတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက် ICJ မှာNLD အစိုးရခြေပါချက်ကို NUG အမျိုးသားညီညွတ်ရေးအစိုးရကရုတ်သိမ်းရတာဘာကြောင့်ပါလဲဆိုတဲ့ဆက်သွယ်မေးမြန်းချက်မှာတော့
ဒီတွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရလောက်အောင်ကျွန်တော်တို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့ကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော
်ဒါကတော့ NUG နိုင်ငံခြားရေးဝန်ကြီးတော်စင်မောင်အောင်က VOA ကိုပြောသားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမြမအရေးမန်နိုင်ကြီး၄ရက်နဲ့အမေရိကန်ကလှုပ်ဆောင်သွားမယ်လို့နိုင်ငံသားကြီးအတိုင်ပင်ခံ Derek Chollet ကပြောဆိုလိုက်တဲ့သတင်းလွှာတခါဥကြော်စန္ဒာရဲ့မြမအရေးတုံသက်ချက်လူဒုနဲ့ကျမရေးအားကစားကဏ္ဍစရာတွေကိုတင်ဆက်မှာပါရှင်အခုတော့သတင်းအစီအစဉ်ကိုကိုအောင်တွင်ဦးနဲ့ကိုစောမိုးကျော်တို့ကတင်ဆက်မှာပါ
ယူကရိန်းနဲ့ဆက်မှာရုရှားကဆင့်ရတိုးမြင့်နေချိန်မှာမြောက်အတလန်တိတ်စာချုပ်နေတိုးဖွဲ့အရှိဘက်ချန်လွန်ကျွန်ရေးအတွက်အမေရိကန်ကနောက်ထပ်တပ်ရင်2000စီလုံးမဲ့အကြောင်းပေါ်လူနေမှာပဲကြေညာလိုက်ပါတယ်အများစုကိုပိုလန်နိုင်ငံမှာတာဝန်ပေးမှဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရူမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စီလုံးမှာပါဒါပေမဲ့ရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းအမေရိကန်ပင်တယ်ကိုစစ်ထာနေချုပ်ကပြောဆိုလိုက်ပါတယ
် These forces are not going to fight in Ukraine.
ဒီတပ်ဖွဲ့ရဲ့ယူကရိန်းမှာတိုက်ခိုက်ဖို့မဟုတ်ပါဘူး။ NATO မှာမိတ်တွေကာကွယ်ရေးခိုင်မာအောင်တည်ဆောက်ဖို့ဖြစ်ပါတယ်လို့ပင်ဒဂွန်ပြောဝင်ရဂျွန်ကာဘီကသတင်းထုတ်တွေကိုပြောလိုက်တာပါ။ NATO ဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကတော့အမေရိကန်ရဲ့တန်တိတ်တန်ကိုအခိုင်အမာပြတ်တက်လိုက်တဲ့လို့ရဖြစ်ပြောဆိုလိုက်ပါတယ်။တန်ရာတိုးမြင့်တဲ့အစီအစဉ်ဟာအမြင့်တဲ့အတွက်မဟုတ်ပေမဲ့နောက်ထပ်လိုအပ်ရင်တော့ထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလည်းပင်ဒဂွန်ပြောဝင်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။လိုအပ်ရင်ဥရောပကိုဆေးလွတ်ဖို့အမေရိကန်တပ်ဖွဲ့ဝင် 8500 ကိုအသင့်ပြင်ဖို့ပြည်ထောင်စုတွင်ပတ်တဲ့တက်လန့်ထားတဲ့အစီအစဉ်နဲ့အခုတက်တွေထပ်မံဆေးလွတ်တာတိကျစီဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်ဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်တယ်လို့အမေရိကန်ကမယူဆတဲ့အကြောင်းလဲကာဝေဝူညီဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။ယေမင်နိုင်ငံကဟူတီတပုံတွေရဲ့ရန်ကနေကာဝေယာမှာအားရစော်ဝမ်းများပြည်တော်စု UAE ကိုကူညီပေးဖို့အစ်မင်းတိုက်လေရင်ဆေးလွတ်မဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနကပေါ်ထူးနေမှာပြောလိုက်ပါတယ်။အမေရိကန်ရဲ့စစ်ပတ်ဆိုင်ရာအကူအညီတွေတိုးမြင့်တဲ့အနေနဲ့အစ်မင်းတိုက်လေရင်ဆေးလွတ်မဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးလော့ယ်အော်စတင်က UAE အရှေ့မင်းသားမိုဟာမက်ဘင်ဇာယက်အဲနာအီနဲ့အင်္ဂါနေ့ကတယ်လီဖုန်းဆက်ရာမှာပြောခဲ့တာလို့လည်းကာဝေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားတာပါ။ UAE ရေတပ်ကိုကူညီဖို့မစ်ဆိုင်တုံးတဲ့ USS Cole အမေရိကန်ဖြစ်တဲ့မို့ဆင်လုံးမဲ့အစီအစဉ်ကိုလည်းလက်ခံခဲ့တယ်လို့ပြောပါရယ်။အမေရိကန်ရဲ့မဟာဗျူဟာမြောက်မိဖက်အဖြစ် UAE ဘက်ကရည်တည်ကြောင်းရှင်းရှင်းလင်းလင်းပြသတဲ့အနေနဲ့စစ်ပတ်ဆိုင်ရာအကူအညီပေးဖို့စီစဉ်ခဲ့တာလို့လည်းကာဝေးဝန်ကြီးဌာနကပြောပါရယ်။ UAE နဲ့မဟာမိတ်ဟူတီတပုံတွေ UAE ကိုမချတဲ့ရင်ကပဲမစ်ဆိုင်တုံးနဲ့တုံးချိန်တိုက်ခတ်ခဲ့တယ်လို့အမေရိကန်တပ်တွေရှိရာစကန်တခုကိုလည်းပြစ်မှတ်ထားတိုက်ခတ်ဖို့ကြိုးပမ်းမှုတွေရှိခဲ့ပြီးနောက်အမေရိကန်ကစစ်ပတ်ဆိုင်ရာအကူအညီတွေတိုးမြင့်မဲ့အကြောင်းကြေညာလိုက်တာပါ။ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ငင်းဆန်သူတွေကိုတပ်ဖွဲ့ဝင်ဖြစ်ကထုတ်ပြန်သွားမှဖြစ်ကြောင်းအမေရိကန်စစ်တပ်ကဗုဒ္ဓဟူးနေ့မှာပဲပြောလိုက်ပါတယ်။ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ငင်းဆန်သူတွေကာဝေးဆေးမထိုးတဲ့အကြောင်းပြချက်ကိုလက်ခံတည်ပြုလာဒါမှမဟုတ်စဉ်းစားနေစေဖြစ်ကြောင်းအထောက်ထားမပြနိုင်တဲ့သူတွေကိုတာဝန်ကရက်စက်ပြီးအရေးယူနေအောင်သက်ဆိုင်ရာတမမှုတွေချက်ချင်းဆောင်ရွက်ဖို့ညွှန်ကြားထားတဲ့အကြောင်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒ ီမင်းဟာအမြင်နဲ့တပ်ဖွဲ့ဝင်တွေလက်ရှိတန်ဝဲထမ်းဆောင်နေတဲ့အရန်တပ်ဖွဲ့ဝင်တွေအရာရှိလောင်းတွေအားလုံးနဲ့အကျုံးဝင်တယ်လို့လည်းပြောဆိုထားပါတယ်။စစ်တပ်တခုအသိရှိမှုဟာပေးချင်တင်ချမှုတွေတာဝန်ပေးစစ်လွမှုတွေနဲ့ရှေ့ထဲမှာတိုက်ပွဲဝင်ပြီးအနံ့ရဖို့ပြင်ဆင်ထားတဲ့စစ်တီအပေါ်မှာမူတည်နေပြီးကာကွယ်ဆေးမထိုးတဲ့တပ်ဖွဲ့ဝင်တွေဟာစစ်တပ်အတွက်အန္တရာယ်ရှိတယ်လို့အသိအနေထားရှိမှုကိုထိခိုက်စေတယ်လို့လည်းအမေရိကန်စစ်တပ်အကြီးအကဲရှိခရစ်စတင်ဝါမက်ကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ဇန်နဝါရီလ26ရက်နေ့ထိစီးရင်ရလက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်တီရဲ့96ရာခိုင်နှုန်းနဲ့အရန်တပ်ဖွဲ့ရဲ့89ရာခိုင်နှုန်းဟာကာကွယ်ဆေးအပြည့်ထိုးပြီးဖြစ်ပါတယ်။ဂျမားရေးအကြောင်းပြချက်နဲ့ကာကွယ်ဆေးမထိုးမနေအမိန့်ကနေကင်းလွတ်ခွင့်လျှောက်ထားသူ909ရောက်နဲ့6ရောက်ကိုလက်ခံခဲ့ပြီး656ကိုမြင့်ပယ်ထားတယ်လို့53ရောက်ကတော့စဉ်းစားနေစေဖြစ်ပါတယ်။ဘာသာရေးအကြောင်းပြချက်နဲ့လျှောက်ထားသူ2910ထဲမှာတော့အတူပြုလက်ခံသူတယောက်မှမရှိသေးပဲ2644ရောက်ကိုစဉ်းစားနေစေဖြစ်ပါတယ်။ဥရောပနိုင်ငံတော်တော်များများကာယယောဂထင်ကျွေးရေးခန့်သက်ချက်တွေရှင်းချတာရုပ်သိမ်းတာတွေလုပ်နေကြမှာပဲကိုဗစ်ရောဂါအန္တရာယ်ကိုဆက်လက်သတိထားကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ဒီမဲ့နိုင်ငံမှာတော့အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတက်ဖို့လူစုလူဝေးခန်းနာတွေမှာကာကွယ်ဆေးထိုးထားကြောင်းထောက်ထားပြသဖို့ပါဝင်ကန့်သက်ချက်အများစုကိုအင်္ဂါနေ့မှာပဲရုပ်သိမ်းလိုက်တာပါကိုဗစ်ရောဂါကိုလူမှုရေးအရတိတိဆက်ဆက်မှုတွေကြောင့်အန္တရာယ်ရှိတဲ့ရောဂါဖြစ်မတတ်မတော်ဘူးလို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ဒူဝေချူအတွင်းမှုချုပ်ဒေဗစ်အက်ဒနွန်ဂေဗရီယေဆုစ်ကတော့ကာယရောဂါကိုအလျှော့ပေးတာပဲဖြစ်ဖြစ်အနိုင်ရပြီဆိုပြီးတော့ပဲဖြစ်ဖြစ်နိုင်ငံတစ်ခုကကြီးညာဖို့စောလွန်သေးတယ်လို့တတိပေးခဲ့တာပါအိုမီကရွန်ကိုဗစ်မျိုးကွဲတဲ့တွေ့ရှိကြောင်းအတည်ပြုပြီးသတင်းစက်ဘက်အတွင်းကူးစက်မှုပေါင်းတန်း60နီးပါးရှိခဲ့တဲ့ကြောင်း2020ပြည်နှစ်ကကူးစက်မှုစုစုပေါင်းရဲ့ထောက်ဝက်ကျော်ရှိခဲ့တာကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ဒူရိတ်ချိုယဉ်ကျေးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာဒူရိတ်ချိုကြီးကထောက်ပြခဲ့ပါတယ်။ကမ္ဘာတစ်လွှာကဒေသတော်များများမှာစိုးရိမ်စရာကောင်းလာအောင်တည်ဆုံးမှုတွေတိုးလာတာတွေ့နေရတယ်လို့လည်းပြောဆိုခဲ့ပါတယ်။ကယောဂထင်ကျူရေးကန့်သက်ချက်တွေကိုရုတ်တရက်ပြန်ရုပ်သိမ်းတာမျိုးတွေမလုပ်ဘဲတဖြည်းဖြည်းချင်းရှော့ချတာမျိုးလုပ်ဖို့လဲဒူရိချိုကတိုက်တွန်းထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 633နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအပေါ်ပိတ်ဆို့ရေးယူမှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံဒဲရစ်ဂျိုလက်ကပေါ်ဒူးနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့ရေးယူမှုတွေကမပြီးသေးပါဘူးမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုမှာပါဝင်နေသူတွေနောက်ဖွဲ့ကပါဝင်သူတွေ၊ကုညီအားပေးသူတွေ၊ဒါအပြင်ဒီမိုကရေစီလမ်းကြောင်းကိုအားနဲ့ပျက်စီးသွားအောင်လုပ်သူတွေကိုဆက်လက်ရေးယူသွားမှာပါ။အမေရိကန်အစိုးရအနေနဲ့အ धिक ဆောင်ကြည့်ပြီးပါဝင်ပတ်သက်သူလူပုဂ္ဂိုလ်တူချင်းကိုပြစ်စေ၊ကုမ္ပဏီလုပ်ငန်းတွေကိုပြစ်စေ၊ဒဏ်ခတ်ရေးယူသွားပါမယ်လို့ဒဲရစ်ဂျိုလက်ကပြောဆိုခဲ့ပါတယ်။လောလောဆယ်အချိန်မှာတိသမရဂျိုးဘိုင်ဒန်အစိုးရအနေနဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာပါဝင်ပတ်သက်နေသူလူပုဂ္ဂိုလ်65ဦးအပြင်စစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီ26ခုကိုအရေးယူတပ်ခတ်မှုတွေလုပ်ထားပြီးဖြစ်တယ်လို့ဝါရှင်တန်မြို့တော်မှာရှိတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS မှာပြုလုပ်တဲ့အွန်လိုင်းဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအထံပေးကန်ဒဲရစ်ဂျိုလက်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟီဆာအနေနဲ့ဖေဗရူလာ1ရက်နေ့ကပြုလုပ်ခဲ့တဲ့Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကိစ္စပြည်ရှင်ရေးမှာအာဏာခွဲဝေယူရေး power sharing လို့ပြောဆိုတုံ့နှုံးခဲ့ခြင်းမရှိကြောင်းအထူးကိုယ်စားလှယ်ရဲ့ရုံးကဗုဒ္ဓဦးနဲ့မှာကြေညာချက်တစ်စောင်ထုတ်ပြန်ဖြေရှင်းထားပါတယ် Channel News Asia သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိစ္စပြည်ရှင်ရေးမှာအာဏာခွဲဝေယူရေး power sharing ကိုဒီလန်တစ်ခုအဖြစ်အကြံပြုတယ်လို့ဖော်ပြခဲ့ခြင်းဟာပါရင်ဖော်ပြခြင်းသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့က Channel News Asia သတင်းဌာနနဲ့တွေ့ဆုံမင်းမြန်းစင်မှာတော့နိုင်ငံရေးအပြောင်းအလဲအတွက်စစ်တပ်ကိုစန့်ကျင်တိုက်ခိုက်နေတဲ့လူငယ်လေးတွေအနေနဲ့လည်းရေရှည်အတွက်စဉ်းစားကြဖို့နဲ့ နိုင်ငံရေးအပြောင်းအလဲတစ်ခုဟာနေချင်းညာချင်းမဖြစ်နိုင်ပဲလုပ်ငန်းစဉ်တစ်ခုလိုအပ်ပါတယ်။ဒါကြောင့်လူငယ်တွေအနေနဲ့တေးသေးချေချေဆိုပြီးလုပ်နေတာနဲ့ရှင်တန်မှုတစ်ခုအတွက်ရည်ရွယ်လှုပ်ဆောင်တင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကထည့်သွင်းပြောဆိုခဲ့ပါတယ်။တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာ2021ခုနှစ်အတွင်းကုမ္ပဏီရဲ့အမြတ်ငွေပမာဏအကြီးအကျယ်ကျဆင်းသွားရတာဟာစစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေထွက်ခွာခဲ့တာဟာအဓိကအကြောင်းရင်းတရားဖြစ်တယ်လို့ကုမ္ပဏီကဗုဒ္ဓနေ့မှာထုတ်ပြန်ကြေညာပါတယ်။2020ခုနှစ်ကကုမ္ပဏီရဲ့အတရင်အမြတ်ငွေဟာနော်ဝေးခရိုနာ 18.3 ဘီလီယံအမေရိကန်ဒေါ်လာ 1 ဘီလီယံနီးပါးရှိခဲ့ရာကနေ2021ခုနှစ်မှာခရိုနာ 1.5 ဘီလီယံအမေရိကန်ဒေါ်လာတန်190လောက်ကိုရောက်ချသွားခဲ့ပါတယ်။ဒီလိုအမြတ်ငွေကျဆင်းမှုရဲ့တဝက်လောက်ဟာမြန်မာနိုင်ငံမှာလုပ်ကင်ခဲ့တဲ့တယ်လီနော့မြန်မာရဲ့အမြတ်ငွေကျဆင်းသွားမှုကြောင့်ဖြစ်ပြီးကျန်တဲ့တဝက်ကတော့ပစ္စည်းကိရိယာတွေနဲ့အတိုးနှုန်းကွာခြားမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတယ်လီနော့လုပ်ငန်းတွေကိုလေဗနွန်နိုင်ငံက M1 အုပ်စုကိုရောင်းချမယ်လို့တယ်လီနော့ကပြီးခဲ့တဲ့ဇူလိုင်လတုန်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလုံထုံးလုံနည်းနဲ့ဥပဒေတွေအရနောက်ဆုံးအတည်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံဘက်ကကန္ဓနာပူရီပြည်နယ်ဖရာချူခရီကန်ပြည်နယ်ထက်ပြည်နယ်တွေအတွင်းပြီးခဲ့တဲ့နှစ်ရက်အတွင်းလူကုန်ကူးသူတွေခေါ်ဆောင်လာတဲ့တရားမဝင်မြန်မာနိုင်ငံသား600လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်သားအရေးပူးတွဲဆောင်ရွက်မှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒီကန္ဓနာပူရီပြည်နယ်ရဲ့ပရာကျုခီကန်ပြည်နယ်ရဲ့တက်ပြည်နယ်ရဲ့အိုက်ပြည်နယ်သုံးခုမှာ355ရောင်းနဲ့255ရောင်း600လောက်ဖန်ခံဇန်နဝါရီ31နဲ့ဖေဖော်ဝါရီလ1ရက်နေ့ဒီတက်ပြည်နယ်ဝမ်ကျောက်မြို့နယ်ထဲမှာပွဲစားကနေဒီတုံးငယ်လေးထဲမှာပြစ်ထားတဲ့မြန်မာ62ယောက်ကိစ္စပါသူတို့အဖွဲ့သားကပတ်နှစ်ကောင်းပွဲပြီးပြီးတော့တန်ခေါက်ပါဝင်လောကကောင်းတဲ့နေရာဒီမှာအလုံးလို့ကိုတည်းလာတာပွဲစားဆွန့်ပြစ်ထားတာ15ရက်လောက်ကြာပြီ15ရက်လောက်ရှိပြီးအစာရေးစားငတ်ပြတ်ပြီးတော့အဲ့လိုရက်ရွာတွေကနေတာဝန်ရှိသူတွေအကြောင်းကြားတွေအဖန်ခံရတာ
2022ခုနှစ် January လတလားထဲမှာတင်ထိုင်းနဲ့ဂျာဆောင်တပ်တွေကဖမ်းဆီးမိခဲ့တဲ့မြန်မာနိုင်ငံသား9000ကျော်လောက်ရှိတယ်လို့လည်းဦးမိုးကျိုးကပြောပါတယ်
ဒါကတော့သတင်းတွေကိုကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကပြောပြသွားတာပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှု ICJ စီရင်ပိုင်ခွင့်မြန်မာရဲ့ကနေဦးကန့်ကွက်ချက်ကို NUG အစိုးရကရုပ်သိမ်းလိုက်တဲ့အကြောင်းကိုနှောင်းဆင်ရဖို့ရှိပါတယ်။အခုတော့ကျမတို့ဒီအမေရိကန်ပြည်ထောင်စုကမြန်မာရေးအွန်လိုင်းဆွေးနွေးပွဲအကြောင်းကိုတင်ပြမှာပါအမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုဖိအားပေးနေတယ်လို့တစ်ဖက်မှာလည်းမြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဖို့အပါအဝင်မန်တိုင်၄ရက်နဲ့မြန်မာအရေးကိုချိကက်လှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Charlotte ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာအရေးမြန်မာရေးအာဆီယံရဲ့ကဏ္ဍနဲ့ပတ်သက်လို့လေဒီမြမအရေးကျွမ်းကျင်သူတွေနဲ့အတူ Derek Charlotte ကသုံးသက်ဆွေးနွေးခဲ့ပါတယ် Washington အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ဦးစီးကျင်းပါတဲ့ online ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မအီတန်စင်ကပြောပြမှာပါရှင်
2021ဖေဖော်ဝါရီလတရက်နေ့မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းမှုဖြစ်ပေါ်ပြီးတော့တနည်းအကြာအကြမ်းဖက်မှုတွေတိုးလာနေမှုနဲ့စီးပွားရေးကျဆင်းလာမှုအခြေအနေတွေအကြောင်းကို Washington DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ဦးစီးတဲ့ online ဆွေးနွေးပွဲတစ်ခုကိုဖေဖော်ဝါရီလ2ရက်နေ့တုန်းကကျင်းပခဲ့ပါသည်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့မူဝါဒရေးရာပိုင်းဆိုင်ရာကိစ္စရပ်တွေမှာမိန့်ချင်တဲ့တခြားနိုင်ငံအစိုးရတွေရဲ့ပါဝင်မှုတွေကိုပြန်လည်သုံးသပ်ခဲ့ကြပါသည်။ဆ ਿਆ နာသိမ်းပြီးတော့တနည်းတာကာလတလျှောက်မိန့်ချင်ပြောင်းစုဘက်ကချမှတ်ထားတဲ့တန်ခက်ပိတ်ဆို့မှုတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ထောက်ပံ့လှုံ့ဆော်နေမှုတွေကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Charlotte ကအဖွဲ့မှစကားမှထည့်ပြီးတော့ပြောသွားခဲ့ပါသည်
There are 4 pillars to our approach. First is going to be pressure on the regime. Second is support for the
Myanmar people and Myanmar people ဆောင်ရွက်နေပါတယ်။စစ်ကောင်စီကိုဖိအားပေးဖို့ကနံပါတ်1အချက်ပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်အောင်လှုံ့ဆော်နေတဲ့အတိုက်ခံဘက်ကိုထောက်ခံအားပေးဖို့ကနံပါတ်2အချက်ပါ။ မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုကူညီပေးဖို့ကနံပါတ်3အချက်ပါနောက်ဆုံးနံပါတ်4အချက်ကတော့မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းပြီးတန်တမာရေးနည်းလမ်းနဲ့တိုက်တွန်းလှုံ့ဆော်သွားဖို့ဖြစ်ပါတယ
်မြန်မာစစ်ကောင်စီလိုက်နာရတဲ့အာဆီယံသဘောတူညီချက်5ချက်ချမှတ်တဲ့အပေါ်မှာအမေရိကန်ကထောက်ခံအားပေးတဲ့အကြောင်းကိုလည်းသူကပြောသွားခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဌာနအကြံပေးဒက်ရက်ရှူလီကမကြသေးခင်တုန်းကပဲခြားခါလအမျိုးသားညီညွတ်ရေးအစိုးရ NUG ခေါင်းဆောင်မှုပိုင်းနဲ့တွေ့ဆုံခဲ့ပါတယ်လက်ရှိတခက်ပိတ်ဆို့မှုတွေအပြင်အမေရိကန်အနေနဲ့မြန်မာရေနယ်နဲ့တဘာဝတံွေလုပ်ငန်း MOG အပါအဝင်တခက်ပိတ်ဆို့မှုတွေထပ်ပြီးလုပ်ရမှာဖြစ်တယ်လို့ Women's Peace Network ကမဲ့ဝင်သူကတိုက်တွန်းပြောဆိုသွားပြပါလိမ့
် What happening in Myanmar today is the result of the international community's failure to
တိုင်းမာရီပေါ်မြန်မာစစ်တပ်ကျူးလွန်တဲ့လုပ်ရက်တွေအပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းကနှစ်စီလာများလက်ပိုက်ကြည့်နေတဲ့အတွက်မြန်မာနိုင်ငံမှာဒီနေ့လို့စစ်အာဏာသိမ်းပြီးပဋိပက္ခအခြေအနေထိရောက်နေရတာပါပြောပြောင်းတိတ်ဆိတ်တဲ့တန်တမာရေးနိလန့်နဲ့ဆက်သွားရင်ရလကောင်းရမှာမဟုတ်ပါဘူးနိုင်ငံတကာအတိုင်းဝိုင်းဟာတစ်နှစ်တာအချိန်ဖြုန်းပြီးပါပြီအခုမူဝါဒနိလန့်ပြောင်းဖို့စဉ်းစားရပါတော့မယ
်မြန်မာနိုင်ငံတွင်းနိုင်ငံရေးအခြေအနေကိုမဖြေရှင်းနိုင်သေး၍ဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးလည်းမဖြစ်နိုင်ဘူးလို့မဟုတ်ဝင်သူကထောက်ပြပြောဆိုခဲ့ပါသည်မြန်မာအရေးမှာရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့မမိုးသူစားကခုလိုထောက်ပြပြောဆိုသွားခဲ့ပါသည်
2022 we're looking at probably ASEAN reviewing what happened with its vibrant
consensus ခုနှစ်မှာမြန်မာနိုင်ငံဘက်ကလိုက်နာလာအောင်အာဆီယံဘုံသဘောတူညီချက်5ချက်ချမှတ်ဖို့အာဆီယံကစ조사ခဲ့တဲ့သင်ခန်းစာကိုအခြေခံပြီးစစ်ကောင်စီအပေါ်အာဆီယံနိုင်ငံတွေစုစည်းထားတဲ့အဖွဲ့တစ်ခုအနေနဲ့2022ခုနှစ်မှာဘလို့ကုတ်ကဲနိုင်မလဲစဉ်းစားရမှာပါ2022ခုနှစ်အောက်တိုဘာကစပြီးတန်တမာရေး PR တွေတွေ့နေရပါတယ်အာဆီယံထိပ်သီးစည်းဝေးမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်တာကနေစခဲ့ပြီးအခုတော့နှစ်စဉ်ကျင်းပရတဲ့အာဆီယံဝန်ကြီးအဆင့်စည်းဝေးပွဲတွေတော့ရွှေဆိုင်းရတဲ့အဆင့်ထိဖြစ်လာပါတယ်။မြန်မာပဋိပက္ခဟာအာဆီယံအတွင်းဦးစားပေးရမှာဖြစ်တယ်လို့အဓိကကျတဲ့စိန်ခေါ်မှုအဖြစ်2022မှာလည်းဆက်ရှိနေအောင်မှာပဲဖြစ်ပါတယ်။
ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်မှာဖေဖော်ဝါရီလမှာကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးပွဲကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကစားပြုစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကကြေညာထားတာပါ CSIS ကဦးစီးကျင်းပတဲ့ဆရာနာသိမ့်ပြီးတော့တနည်းကြားမြန်မာနိုင်ငံအခြေအနေအကြောင်းအွန်လိုင်းဆွေးနွေးပွဲမှာ CSIS ရဲ့အရှိတောင်အာရှဌာနကမိုက်ကယ်မာတင်ကလည်းပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်
မဲအီတန်စင်တင်ဆက်သွားတာပါအခုဆက်လက်ပြီးတော့စစောကကြားခဲ့ရတဲ့အတိုင်းဒီအာဆီယံနိုင်ငံသားရေးဝင်ကြီးမှာမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝင်ကြီးဦးဝနမောင်လွင်ကိုဖိတ်ကြားဖို့မရှိတဲ့အကြောင်းကိုပြောပြအောင်ပါပါရှင်မြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝင်ကြီးကိုကမ္ဘောဒီးယားမှာဒီလာတဲ့ကျင်းပမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးပွဲကိုတက်ရောက်ခွင့်ပိတ်ပင်လိုက်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆုံးဖြတ်ချက်ကိုနိုင်ငံတချို့ကကြိုဆိုလိုက်ပါတယ်တကယ်လို့မြန်မာနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားမယ်ဆိုရင်လေဒီနိုင်ငံသားရေးဝင်ကြီးအစည်းအဝေးပြတ်သွားနိုင်တယ်လို့အကဲကတချို့ကလည်းသုံးသပ်ကြပါတယ်ဒါအပြင်မြန်မာပြည်တွင်းကအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့အာဆီယံအဖွဲ့ကြီးကလည်းထပ်မံတောင်းဆိုလိုက်တာပါဒီအကြောင်းပြေဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်အာဆီယံကချက်မှတ်ထားတဲ့မူပေါင်း၅ချက်ကိုမြန်မာစစ်ကောင်စီကအကောင့်ထဲပေါ်ဆောင်ရမှာတိုးတက်မှုအနည်းငယ်သာတွေ့ရတဲ့အတွက်စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်နှင်ကိုဖေဖော်ဝါရီ16-19ဖနွမ်းပင်မှာကျင်းပမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးပွဲကိုတက်ရောက်ခွင့်မပြုတော့ဘို့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဆုံးဖြတ်လိုက်ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရချုံဆွန်ရီက VOA ခမာဌာနကိုဗုဒ္ဓဦးနေ့ကပြောခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားဘုံတဘောတူညီချက်မရနိုင်တာကြောင့်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးပွဲကိုဥဝနမောင်တွင်တက်ရောက်ခွင့်ရတော့မှာမဟုတ်ပေမဲ့စည်းဝေးပွဲမှာဒီအတိုင်းခုံအလွကြီးထားတာမျိုးထက်နိုင်ငံရေးရာထူးရယူထားသူမဟုတ်တဲ့မြန်မာကိုယ်စားလှယ်တက်ရောက်ကိုတော့ကိုစားပြုတက်စီလိုကြောင်းကမ္ဘောဒီးယားကတိုက်တွန်းထားပါတယ်ဒီပေါ်မှာမြန်မာစစ်ကောင်စီရဲ့တုတ်ပြန်ချက်ထွက်ပေါ်မလာသေးပါဘူးအာဆီယံအစည်းအဝေးပွဲပြတ်သွားတဲ့အထိဖြစ်လာနိုင်တာကြောင့်မြန်မာကိုမဖိတ်တော့တာဖြစ်နိုင်ကြောင်းCambodia Institute for Cooperation and Peace အဖွဲ့ကသူတေဒီဘန်ဘူနာကသုံးသပ်ပါတယ
်အဝိရကံကြီးធ្វើနေដោយសារខ្លួនទី1ដឹងថាខ្លួនបើសិនជាចិញ្ចឹមចិត្តចង់អញ្ជើញ
មកសិកកងសៀនနိုင်ငံជាយវងីរបស់អាស៊ានနိုင်ငံជាយវងីများអស៊ីវេតពុភេចឡើងណែស្រួយទីស៊ីវយីပြတ်သွားနိုင်ပါတယ်ដូច្នេះអ៊ីវណាម៉ောင်លឹងមិនភេចគូកម្ពុជាសុំជាដែលលុចំណត់ធីមកដែរမြန်မာနဲ့ကမ္ဘောဒီးယားတနိုင်ငံများမှာတုံ့ပြန်လေးဆက်ဆံရေးအပြန်အလှန်ယုံကြည်မှုရရှိအောင်လုပ်ဖို့တက်
ချာအာဆီယံနိုင်ငံတွေနဲ့ကမ္ဘောဒီးယားကြားရှိနေတဲ့အကျိုးစီးပွားကိုထက်သွက်ရတဲ့အတွက်အစည်းအဝေးမဖိတ်ဖို့ဆုံးဖြတ်ချက်ကိုချခဲ့ရန်တူပါတယ်။၂၀၂၁အေဘီအင်ဒိုနီးရှားမှာလုပ်တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံရဲ့မူပေါင်း၅ချက်ကိုလိုက်နာပါမယ်လို့ကိုယုံမွေးမြင့်အောင်လိုင်းတတိပေးခဲ့ပေမဲ့လက်တွေ့မှာအကောင်အထည်ဖော်မှုအလွန်အားနည်းတာကအာဆီယံနိုင်ငံခေါင်းဆောင်တွေကိုစ ASEAN ဖွဲ့ကြီးကမြန်မာကိုမဖိတ်ကြားဖို့ဆုံးဖြတ်ချက်ပေါ်ကမ္ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကကြိုးစားလိုက်ပြီးမြန်မာကိုဆက်လက်ဖိအားပေးဖို့လိုတယ်လို့အမေရိကန်တန်ယုံ
So again, we support the ASEAN 5-point consensus and urge Cambodia's ASEAN chair to continue to press for implementation.
ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်အနေနဲ့ထောက်ခံသဘောတူတယ်။ဒီ၅ချက်ကိုစစ်ကောင်စီကအကောင်အထည်ဖော်လာအောင်လက်ကြောက်ဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာကိုဆက်လက်ဖိအားပေးဖို့လိုပါတယ်။ ASEAN ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းသက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရအောင် ကျူးစားဖို့လိုအပ်ပါတယ်လို့သူကပြောသွားတာပါ။တကယ်တော့အာဆီယံနိုင်ငံများ၏ဝင်ကြီးများစီဝေးဘက်ကိုဇန်နဝါရီ16ရက်မှာကျင်းပဖို့ကနဦးကစီစဉ်ထားခဲ့ပေမဲ့ဖေဖော်ဝါရီလတည်းကိုရွှေ့ဆိုင်းခဲ့တာပါ။ဒါ့အပြင်မြန်မာနိုင်ငံတွင်အကြံဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒီပြည်ပကမှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးအနေနဲ့အတက်နိုင်ဆုံးထင်းထင်းသိမ်းသိမ်းလှုပ်ဆောင်ကြဖို့ကိ
Majagin Maro, these Gain Dying Bama, Diberi, Sebi Pinide, Chinigu, Yobyamava, Akuro, ICJ Ma, NLD Soya Chibajago, NUG, Yotengare, Yuejago, Tijaya Omashi. Namanangango, Rohingya, Lumiodon, Tapemu, Swetane, ICJ, Nanganga, Diayo, Yes, Sini Bangwingo, NLD, Amyoda, Democracy, Apuejo, Soyaga, Ganeu, Gangwe Kera, Shibime, Dari, Alongo, Pianyo, Dingnaide, Jiao, NUG, Amyoda, Ninui, Soyaga, Jinja, Topia Library, February, Lantna, Seti, Yenima, ICJ ga jana bu shi ye sikang si ye chepa mu gu chet deng bi ro NUG gu zi le gu da lekhan pye shim gwen pe bu lu gu le di ICJ gu NUG ga dang su ta ra ba. Ba zang akku lo yok deng ya bi ro shi se si mu pin nai ji la la yu ne pata lu gu wien ming a ni bi ro di NUG so ya ye nangyan jai yi wen ji dwa zi ma ong gu sa tuen mi nian ta ba re shim.
ဒီအရင်တော့ကတော့ကျမတို့ထွက်ဆိုချက်ထဲမှာပေါ့နော်အာနာမသိခင်ကဒီတွင်မှာရှိတဲ့တရားရေးစနစ်နဲ့ပဲစူးစမ်းခွင့်ပြုပါဆိုပြီးတော့ကျမတို့ပြောခဲ့တာရှိပါတယ်ဆိုတော့တချို့အချက်တွေကအာနာသိပြီးတဲ့နောက်ပိုင်းမှာကန့်ညီမှုမရှိတော့ဘူးဒီမြန်မာနိုင်ငံကိုကိုစားပြုခွင့်တရားဝင်ရှိနေတဲ့အစိုးရတဲ့အနေနဲ့ပေါ့နော်ခြေနေပြောင်းပြန်ဖြစ်သွားတာနဲ့အတူတူကနအူးအနေထားမျိုးကပြည်တွင်းကနေပြီး င်းသိမ်းပြီးတော့ပေါ့ရွေးကောက်ပွဲကြလက်တွေကိုရောပယ်ချက်ပြီးတော့စစ်ကောင်းဆောင်တွေကအာဏာသိမ်းလိုက်တဲ့အတွက်တောင်မလို့ဒီအခြေအနေကဘလို့မှမဖြစ်နိုင်တော့ပါဘူ
း။ဟုတ်ကဲ့ဆလူလာကတော့အရင် IC ကြေကနေပြီးတော့စီရင်ခွင့်မရှိဘူးပြည်တွင်းခုံရုံးမှာပဲစီရင်သင့်တယ်ဆိုတာကိုအခုပြန်ရုပ်သိမ်းလိုက်တာပေါ့နော်ဆလူလာကတော့ ICJ နဲ့စီရင်ခွင့်ရှိတယ်လို့ပြောတာပေါ့
။ဟုတ်ပါတယ်အဲ့တော့ကနဦးအဖင်ကျမတို့ကတော့ဒီ ICJ နဲ့ပူးပေါင်းဆောင်ရွက်သွားမယ်။ဘာဖြစ်လို့ဆိုတော့ပြည်တွင်းမှာရှိနေတဲ့တရားရေးစနစ်ကလုံးဝသုံးစားမရတော့အောင်ကျမတို့အတွက်တရားမျှတမှုကိုပေါ်ဆောင်နိုင်လောက်အောင်ကိုလုံးဝမျှော်လင့်လို့မရတော့တဲ့အနေအထားဖြစ်သွားပြီဖြစ်တဲ့အကြောင်းအာဏာသိမ်းမှုကသက်တည်ပြလိုက်တယ်ပေါ့နော်။ဒါကတစ်ချက်။ဒါကြောင့်မို့လို့ကျမတို့နိုင်ငံတကာတရားရုံးတွေကနေတဆင့်မယ်။ကျမတို့နိုင်ငံအတွက်ကျမတို့ပြည်သူတွေအတွက်တရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ ICJ နဲ့အတူတူလည်းကျမတို့ကပူးပေါင်းဆောင်ရွက်သွားမယ်။အရင်ကနေဦးဒီရှောင်းလဲချက်တွေထဲမှာပါတယ်ပေါ့နော်။အခုလက်ရှိအခြေအနေနဲ့မကန့်ညီတဲ့အချက်တွေကိုကျမတို့ကဝတ်လုံးလိုက်တာဖြစ်ပါတယ်အဓိကအားဖြင့်တော့တစုံလုံးကိုရုပ်သိမ်းခဲ့ရတဲ့အနေအထားဖြစ်ပါတယ်ဥပမာပြည်တွင်းကတရားစီရင်တဲ့ပဲသွားမယ်ဆိုတာမျိုးကြီးနောက်ပြတ်ခါကျတော့ဒီ genocide ဒါရှောက်လဲချက်တွေပေါ့နော် war crimes genocide ဖြစ်ခဲ့တယ်ဖြစ်ခဲ့ဦးဆိုတော့အနေအထားမျိုးတွေကကျမတို့ဆုံးဖြတ်နိုင်တဲ့အနေအထားမျိုးမဟုတ်ဘူးပေါ့လေနော်အခုဖြစ်နေတဲ့အနေအထားတွေကအဲ့တော့ကျမတို့ကဖြစ်တယ်မဖြစ်ဘူးဆိုတာတဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ကြီးတရားရုံးကရှာဖွေတွေ့ရှိချက်တွေအပေါ်မှာအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုတော့သဘောထားလဲပါဝင်တဲ့အတွက်ကြောင့်မို့လို့ဒီတစုံလုံးကိုကျမတို့က withdraw လုပ်ခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့
အခုလိုဒီဆုံးဖြတ်ချက်အချင်းအကြောင်းရင်းကဒီဆင်နာတိမ်မှုကြောင့်အဓိကပေါ့နော်နောက်ထပ်ရောအကြောင်းရင်းနေရှိသေးလားအဓိကတော့တရားမျှတမှုကိုဒတိုင်းနေပြီလုံးကလိုအပ်နေတာဖြစ်တယ်ပေါ့နော်ဒီကေ့စ်ထဲမှာတွေမကပဲနေပေါ့လေကျွန်တော်တို့ကဒီနိုင်ငံတကာတရားရုံးတွေဥပမာတော့ ICC လိုတရားရုံးမျိုးလည်းကျွန်တော်တို့ကတရားဆွဲဆိုသွားဖို့လို့ရှိတယ်ရုံးစတက်ကျူလို့မျိုးပေါ့နိုင်ငံတကာဂျူရီဒီရှင်နဲ့သွားမှရတော့မယ်အနေအထားမျိုးလုံးလုံးလျားလျားဖြစ်သွားပြီကျွန်တော်တို့ရတားတွေအနေနဲ့စူးစမ်းပိုင်ခွင့်အာဏာသိမ်းထားတဲ့ရေရှိတော့မှာမဟုတ်ဘူးနောက်တစ်ခုကကြတော့ညီမကြီးကပြန်ပြီးတော့ကျွန်တော်တို့ရတားဆွဲရလက်ထဲရောက်လာမယ်ဆိုလို့ရှိရင်လည်းနောက်မှဒီလိုမျိုးဖြစ်ရမျိုးတွေ ကျွန်တော်တို့ကတော့အရင်ICJနဲ့ပူးပေါင်းဆောင်ရွက်သွားပို့လို့လဲရုံးစတက်ကျူလို့မျိုးစာချုပ်မျိုးတွေကစားလက်မှတ်ရေးထိုးသွားဖို့စိတ်ဆန္ဒရှိရဆိုတာမျိုးတွေကိုလည်းကျွန်တော်တို့က ICJ မှာလည်းပဲလက်ရှိတရားအရင်ဆိုင်တွေရတဲ့အမှုတွေမြန်မာနိုင်ငံကိုကိုစားပြုခွင့်လည်းဆိုင်နေပေါ့နော်ကိုစားပြုခွင့်ကဒီအာဏာသိမ်းထားတဲ့
စေကောင်းဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ICJ မှာတရားစွဲတာလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူကရွေးကောက်တဲ့မြောက်ခံထားတဲ့ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးတဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့အစည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ်ပေါ့နော်။ဟုတ်ကဲ့အဲ့တော့ဒီ
ICJ ကတာဝန်ရှိတဲ့သူတွေဆုံးဖြတ်ရမယ်အနေထားပေါ့နော်ဒီတရားရုံးတွေရဲ့သဘောကတော့တိတ်ပြီးတော့ဟို disclose လုပ်လို့တော့မရှိပါဘူးသူတို့ internet မှာပဲစဉ်းစားဆုံးဖြတ်ကြမယ်အနေထားမျိုးတော့ရှိပါတယ်ဒါပေမဲ့ဘယ်သူ့ကိုခေါ်မလဲဘယ်လိုဖိတ်မလဲဘယ်လို position ကနေသွားမလဲဆိုတဲ့အသေးစိတ်ကိုတော့ကျမတို့သိရှိထားရခြင်းမရှိသေးဘူးကျမတို့အနေနဲ့ကတော့ဒီတရားရုံးတွေနဲ့ဆက်သွယ်ပြီးတော့တရားရင်ဆိုင်သွားဖို့လို့နောက်တစ်ခုကကျမတို့ NUG ကဒါလည်းရင်ဒါပြည်သူကိုကိုစားပြုနိုင်မယ်တရားရုံးရဲ့နဲ့လည်းတကယ်ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုတဲ့အကြောင်းကိုတော့ကျမတို့ကတရားရုံးရဲ့ဆုံးဖြတ်ချက်တွေချတဲ့အခါမှာအမှားယွင်းမရှိရအောင်လို့ကျမတို့ရဲ့ရည်တည်ချက်နဲ့သတင်းစကားကိုပေးပို့ထားခြင်းဖြစ်ပါတယ်ဒါ NUG အနေနဲ့လည်းတရားရင်ဆိုင်သွားဖို့လို့ဆိုတဲ့နေရာမှာဒီဥပဒေပညာရှင်တွေပေါ့နော်ကိုစားပြုမဲ့သူတွေကိုလည်းကျမတို့ရှာဖွေထားပြီးတော့ခန့်အပ်သွားဖို့လို့ဆက်လက်ဆောင်ရွက်နေတာရှိပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ထောက်ဆင်ပါခင်ဗျာ
ဒါကတော့ NUG အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။တရုတ်မြန်မာနယ်စပ်မူဆယ်မြို့ကျင်းစံကြော့ကုန်သွယ်ရေးဂိတ်ကနေကုန်တင်မဲ့မြန်မာကုန်သည်တွေအားလုံးကိုဖေဖော်ဝါရီလ1ရက်ကစပြီးတော့ရွံ့ဝင်နဲ့အခွန်ဆောင်ရမယ်လို့တရုတ်အကောက်ခွန်ဘက်ကတတ်မှတ်လိုက်ပါတယ်။ဒီအကြောင်းပြည်တွင်းကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ပြီးမြန်မာကျပ်ငွေနဲ့အခွန်ဆောင်ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျန်းစင်ကျောဂိတ်မှာတရုတ်ယန်ငွေနဲ့စပြီးအခွန်ဆောင်ရမယ်လို့ယူနန်ပြည်နယ်အကောက်ခွန်ဘက်ကသတ်မှတ်လိုက်ပါတယ်။ဒီလိုယန်ငွေနဲ့အခွန်ဆောင်မယ်ဆိုရင်မြန်မာပြည်တွင်းကညီစည်းကုန်ပစ္စည်းမျိုးစုကျန်းစင်ကျောဂိတ်ကနေတရုတ်ပြည်ထဲသွင်းခွင့်ရမယ်လို့မူဆယ်စံကုန်နယ်အသင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။ဒီပြောင်းလဲကအခုမှစတင်တာဖြစ်လို့အဆင်ပြေတယ်မပြေဘူးဆိုတာကိုကြိုတင်ခံမှန်းလို့မရသေးကြောင်းသူကပြောပါတယ
်။ဒီကားမှန်ဆန်ဖကွဲရောပါအားလုံးပစ္စည်းမျိုးစုပြုတ်ပြီးတော့ဘူးအတွက်ခွင့်ပြုလိုက်ကြပါဒါပေမဲ့ခိုးဒူရီတော်နေရမှာရှင်ဝင်နဲ့ပေါ်ရမယ်ဒီမှာစီဝါရေးပါမှာရှင်ဝင်ပေါ့ကိုဖယ်ကတက်ပါန်ကဘာသာနှုန်းဆိုတော့ဒီလိုသူတို့ကလည်းဘယ်မှဆိုင်နာလဲအချစ်ဒီစီရယ်ပါနေမှာကောင်းဖွယ်ရတယ
်။ကုန်တယ်တွေကတရုတ်ဘဏ်တွေမှာငွေစင်ရင်ဖွင့်မှုအတွက်မြန်မာစီးပွားရေးဘဏ်မှာတရုတ်ယွမ်ငွေ30သွင်းပြီးဖွင့်ကြရမယ်လို့ပြောပါရတယ်။ရခိုင်ကအမေရိကန်ဒေါ်လာနဲ့သတ်မှတ်ထားပေမဲ့မြန်မာနိုင်ငံဗဟိုဘဏ်ကသတ်မှတ်ထားတဲ့ငွေလဲတန်မှုအတိုင်းကျပ်ငွေနဲ့ပေးဆောင်ရတာပါ။မကြသေးခင်ကတရုတ်ဘက်ကပြန်ဖွင့်လိုက်တဲ့ကချင်ပြည်နယ်ကလွယ်ကျယ်နယ်စပ်ဂိတ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသကချင်းရွှေဟော်ဂိတ်တွေမှာတော့ရခိုင်လိုပဲအမေရိကန်ဒေါ်လာနဲ့ပဲအခွန်ဆောင်ရမှာပါ။ဒီဂိတ်တွေမှာတော့ကုန်ပစ္စည်းတချို့ပဲအပြန်အလှန်ကုန်သွယ်နိုင်သေးတယ်လို့ကုန်တွေကပြောပါရယ်။နယ်စပ်ကုန်တွေရဲ့ဂိတ်တချို့ကိုတရုတ်ဘက်ကပြန်ဖွင့်ပေးတယ်ဆိုပေမဲ့ကဲယောကကန့်သက်ချက်တွေကိုတော့ပို့ပြီးတော့လုံဆောင်နေတာပါ။ဒါကြောင့်လည်းကုန်တွေမှာမြန်မာကုန်တွေဘက်ကအချိန်ဆောင်ဆိုင်ရတာငွေကြေးကုန်ကျစရိတ်ပူလာတာစတဲ့အခက်အခဲတွေရှိနေတုန်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pay Statistics ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြောလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါသေးတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့န
နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါသေး။ VOA ပြည့်စက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်။မကြာခင်မှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရတော့မှာပါ။အခုတော့ကျမတို့ဒီဒုတိယပိုင်းနာရီဝက်မှာတင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုကိုမိတ်ဆက်ချင်ပါတယ်
။ဒီနေ့2022ခုနှစ်မှာနိုင်ငံကကင်ဆာထိန်းချုပ်ရေးအသင်းကြီးUnion of International Cancer Control ကနေပြီးတော့ Close the Care Gap ဆိုတဲ့ဆံပုံနဲ့
ဒါကတော့မြန်မာနိုင်ငံမှာကင်ဆာရောဂါကာကွယ်ရေးဘာလို့ဆောင်ရွက်နေတယ်လဲဆိုတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့မရှင်းမနှောင်းမှပဲစန့်ကျင်အုံကြွလှုပ်ရှားမှုတွေလည်းစတင်ဖြစ်ခဲ့တာပါ။တနည်းပြင်းမြောက်ခဲ့ပြီးဖြစ်တဲ့အခုအချိန်မှာအဲ့ဒီစန့်ကျင်လှုပ်ရှားမှုတွေဟာဘလို့အသွင်ပြောင်းပြီးဘလို့အခြေအနေမှာရှိနေကြပါသလဲ။ရှေ့အလားလာကောဘလို့ရှိနေသလဲ။မြန်မာနိုင်ငံရှေ့နေများကွန်ရက်ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးကြီးမြင့်နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါရရှင်။
ဒီနေ့ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းရတာတစ်နှစ်ပြည့်ခဲ့ပါပြီ။အဲ့တော့တိုင်းပြည်ရဲ့အခြေအနေဟာအပေါင်းလက္ခဏာများပြခဲ့တာရှိသလား။အနှုတ်လက္ခဏာချက်ပြီးပြနေသလားဆိုတာကိုအကြည့်ုံလေးစပြီးပြောပါခင်ဗျာ
။ဘလို့မှအပေါင်းလက္ခဏာပြနိုင်ကြမရှိဘူးလေ။စရတွေက2008ခြေကဥပဒေကိုတော့မလိုက်နာပဲနဲ့ဖောက်ပြပြီးအနာသိမ်းထားတာကို။အဲ့တော့ဖြစ်လာတဲ့အကျိုးဆက်တွေကတော့ကျန်းမာရေး၊ပညာရေး၊စီးပွားရေး၊အလားနိုင်ငံရေးဘုဘတ်ဆုံးကြတာပဲဆက်လူငယ်တွေလည်းမခံနိုင်တော့ PDF တွေဟိုတော့တွားကြပမာရီကိုယ်တိုင်ပါလာလေရည်သူစကြီးဖြစ်နေတာမကူးနေစကားဟိုကကိတ်ချင်းကြီးနေမှာလည်းပါတယ်ပမာရီကိုယ်တိုင်ပါလာနောက်တစ်ခါကီးရင်ပြည်နယ်မှာလည်း PDF တွေကလူငယ်တွေရပမာရီပဲအများကြီးပါတယ်အဲ့တော့ဒီကဗမာနဲ့ဖြစ်တဲ့ရည်သူစကြီးဖြစ်တာဖြစ်လိုက်တဲ့အခါကျတော့အကုန်လုံးတိုင်းသားတွေကညှို့သွားပြီးတော့ပုံညာသူကစစ်အာဏာရှင်တစ်ခုလည်းပဲဖြစ်ခဲ့တယ်။ကိုတော့ကဘုံညာသူကိုတိုက်တဲ့နေရာမှာစစ်တပ်ကတောင်သူတို့ပြန်ပြီးတော့သူစိတ်ကြီးရစစ်စစ်ရေးတဲ့သူတို့ကျန်တဲ့အချို့တို့တိုက်ရတာဟုတ်ပါဘူး။ကျန်တဲ့အချို့တို့ပြုတ်သွားရင်ဘယ်သူအုပ်ချုပ်မှာလဲတိုင်းပြည်ဆိုတော့အကူမင်းကြီးအုပ်ချုပ်မှာလဲကရင်အုပ်ချုပ်မှာလားအဲ့မှာတခါလဲမေကုန်းကိုမေးကြတယ်ဆက်ဘယ်သူအုပ်ချုပ်မှာလဲအကူအဲ့ဒီကံမပေါ်တော့အကုန်လုံးဒီကောင်းသားတွေကညှင်းညွတ်သွားပြီ။ဒါကြောင့်မလို့
အဲ့ဘယ်သူအုပ်ချုပ်မလဲဆိုတော့မေကုန်းမျိုးကိုအခုအမေးခံရရင်ဘယ်သူဘယ်လိုဖြေကြမလဲခင်ဗျာဟုတ်
constitution လည်းသူဆွဲနေကြပြီ။အဲဆွဲနေကြပြီဆိုတဲ့အခါကျတော့ကျွန်တော်တို့ federal နဲ့ပေါင်းမှာပဲ။ federal နဲ့ပေါင်းမယ်ဆိုတော့အဲဘလူးအုပ်ချုပ်ရဲ့ဆိုတဲ့ပြဿနာအကြီးကြီးမပေါ်တော့။ဘာလို့ဆိုကိုယ်ပိုင်အုပ်ချုပ်ခုနေပြီးတော့မှာ။ကိုယ်ပိုင်အုပ်ချုပ်ခုနေရမှာဆိုတော့ဘဝဲအခမ်းအနားနည်းသွား။နည်းသွားပြီဆိုတဲ့အခါကျတော့ပြောကုတ်တက်တွေနဲ့ကိုယ်အကုန်လုံးရှိနေကြတော့သူတို့ကဟလာဤကောင်းရဲနေပေါ့ဗျ။ရဲတပ်ဖွဲ့တွေကာကွယ်တဲ့တပ်တွေဖြစ်သွားမှာပဲ။နောက် federal army မှာကိုယ်ပါကြမှာပဲ။ federal army မှာပါကြမှာအဲ့ဒါလည်းအမီရလည်းမသိတော့ဘူး။ဘာလို့ဘာပီဒီအက်ဖြေရလဲအဲ့ဒါသူတို့ရှိသူတို့လေ့ကျင့်ပြီးခလာ။အဲအဲ့တော့သူတို့လည်းကိုကျွန်တော်တို့လည်းဆိုတာတိုင်းရင်းသားလည်းပမာဆိုတာမဟုတ်တော့ဘူး။ဘယ်တော့ဆိုရင်ဘမာစစ်ကလာပြီးပမာစစ်ကလာပြီးပမာတွေလာပြီးဆိုပြီးသူတိုက်ကြတာ။အခုကျတော့အဲ့လိုမဟုတ်တော့ဘူး။ပမာတွေကအတိုးချီအောင်တော့သူတို့ထဲကအတူတိုက်နေကြတာ။ဒါကြောင့်မလို့အဲ့ဒီစစ်ပနာပေါ်ပေါက်တော့ဘူ
း။ဟုတ်ကဲ့ဒီတိုင်းရင်းသားတွေနဲ့ပမာတွေနဲ့ညမှုတွေအများကြီးရှိရတယ်ဆိုတော့ဟုတ်ပါတယ်စိတ်ပိုင်းဆိုင်ရာအယူဆရေးရသဘောတရားအရာဖြစ်လာပါတယ်လက်တွေ့မှာတော့တကယ်တမ်းညမှုရှိကြပါရဲ့လားခင်ဗျာအဲ့ဒါကိုစဉ်းစားသိမိပါလားကျွန်တော်ဘာကြောင့်မေးလဲဆိုတော့အဲတချို့တိုင်းရင်းသားတွေမှာကိုနှိုက်ကအကုန်လုံးမပါဘူးအခုလက်နက်ကင်ပြီးတော့စစ်ကောင်စီကိုတိုက်ကြတဲ့အထက်မှာမြောက်ပိုင်းမှာမိတ်တေဆိုမပါဘူးစသဖြင့်ပေါ့လေဆိုတော့အကုန်လုံးညညထဲဖြစ်နေပြီလို့ပြောနိုင်ပြီလားခင်ဗျာ
အဲ့ဒီမှာကျွန်တော်တို့ကိုယ်တိုင်နဲ့ဒီမေးခွန်းကိုမေးတယ်ဒါမှမဟုတ်အဲ့ဒီမိကုံးကိုကျွန်တော်ဖြေနိုင်သွားပြီအဆောက်အုံကျွန်တော်ကိုလည်းမဖြေနိုင်ဘူးအဆောက်အုံကကျွန်တော်အဲ့ဒီမိကုံးကိုဘာလို့မေးလာလဲဆိုတာကျွန်တော်ကဲ ်ထင်ရှားတဲ့ပုဂ္ဂိုလ်ဘုဇုံကျော်စောတို့လူမျိုးတွေဟလာနော်ဘုဇုံကြီးတင်မှုတို့လူမျိုးတွေအဲ့လိုလူမျိုးတွေကဥဆောင်နေတယ်ဆိုရင်တော့သူကပြဿနာမရှိဘူးဗျအစင်လာကြီးတဲ့လူတွေဟုတ်ဗျအခုကျတော့အဲ့လိုလူမျိုးတွေမဟုတ်တဲ့လူတွေက NUG မှာပါနေတာ哦အဲ့နဲ့ဒီတစ်ဖြစ်လဲ NUG ဆိုတာလည်းပဲကောင်းဆောင်ဒေါန်ဆန်းစုကြည်ချင်းပြီရောဆိုပြီးတော့ညှို့နေကြတာခင်ဗျအဲ့လေဒီတော့ဆက်နေလို့တော့ဒီဝိဒါပြင်ကျွန်တော်တို့လည်းပဲအဲ့လိုရတဲ့ဆိုင်မှုအောင်မှာခင်ဗျာအချင်းတာခံရရတာပဲကျွန်တော်တို့ကဟလာ2000ချီကိုမကြိုက်ဘူးဝေဘန်နဲ့2000ချီအောင်ဝင်တာဝေဘန်နဲ့အဲ့အဲ့ခါကျတော့ကျွန်တော်တို့တော့မှာပဲခင်ဗျာစလို့မရဘူးသူတို့အဲ့တော့သူကအဲ့လိုမျိုးနဲ့ညှို့နေတဲ့ခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒီ NUG နောက်မှာဒူဒူကြီးတရားလုံးရှိတယ်ဥစ္စာမှုကညံ့ညင်ညံ့မယ်ဒါမဲ့လို့နောက်လိုက်ကောင်းနေရတော့မညံ့ဘူးဗျာသူ့ကိုဝိုင်းညက်ထိန်ထားတဲ့ဟာတွေကEOU တွေရော PDF တွေရောအတင်လာရှိတဲ့လူတွေဝိုင်းထိတာလားအဲ့ဒါလို့မလို့ကျွန်တော်ကတော့မင်းဒီတိုက်ပွဲမှာဆက်အာနာရှင်ကိုဖြိုလဲနိုင်မယ်ဆိုတော့မမိတ်မလို့တစ်ထိတ်ကြရုပ်နေဗျာ
ဟုတ်ကဲ့အခုဒါပေမဲ့လည်းစစ်တောင်စီဟာနယ်မြေထိန်းချုပ်မှုတွေအရင်ကတည်းကပိုပြီးတော့ကောင်းလာတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်အဲ့ဒါကဘလောက်မှန်ပါလဲသူတို့ထိန်းချုပ်တဲ့နယ်မြေတွေကရောညဉ့်ညံ့တာရတဲ့ဒေသတွေဖြစ်လာပါသလားအဲ့ဒါလည်းနည်းစမ်းစစ်ပါခင်ဗျာ
သူကနေနေစုံမှုတမီးရင်းရောက်ကုန်ပြီအဲ့တော့မြို့ကြီးတွေမှာထိန်းထားမယ်လို့ကျေးွာတွေနောက်ကျေးလက်ဟွာတွေမှာကြားဆိုလို့ရှိရင်ခင်ဗျအတော်ကြီးကိုမြို့ဝါစီတက်သိမ်းလာပြီချင်းချင်းနဲ့နော်အဲ့တော့လို့နေနေစုံမှုနဲ့ပြန်တိုင်းမယ်ဆိုလို့ရှိရင်သူတို့ပြောတဲ့စကားမမှန်ဘူးကြနေနေစုံမှုကဒီဘက်ကပုံရိပ်ပုံရိပ်ပုံရိပ်ရလာတယ်အဲ့ဒါတော့တက်ပြီကြနေမှာလေဗျာအဲ့ဒါတော့နော
်ဟုတ်ကဲ့ NUG ဥဆောင်တဲ့ဖွဲ့တွေတိုင်းရင်းသားတွေ PDF တွေကဒါသူကသိမ့်ပိုက်လာတယ်သူကအင်အားသိမ့်ကောင်းလာတယ်ဆိုတာပြောတော့ဒီလက်နက်ကင်တိုက်ပွဲသက်သက်နဲ့စစ်ကောင်စီကလက်နက်ချပြီးတော့ထွက်ပြရတဲ့အဆင့်ထိတော့တချို့ကမမျှော်လင့်ကြပါဘူးတက်ကြွလုံရသူတချို့ကလည်းဗာပြောလဲဆိုတော့ဒီလက်နက်ကင်တိုက်ပွဲဟာအနည်းငယ်ဟာတရားသာဖြစ်တယ်အာဏာသိမ်းမှုကမှားတယ်ဆိုတော့သူတို့နားလေသဘောပေါက်စေမဲ့ language ပဲအဲ့ဒီလက်နက်နဲ့တိုက်နေဆိုတာဆိုပြီးတော့ကျွန်တော်တလောတုန်းကလုပ်တဲ့စွန့်ရည်ခန်းမှာပြောတာရှိပါတယ
်အေးအဲ့ဒါကိုကျွန်တော်အခု Facebook မှာတင်လို့လုပ်တာဒါလို့ဒီနေ့က Silent Site ကအောင်မြင်နေတော့အော်သူတို့ပြောပါသေးတယ်ဆိုကျွန်တော်မတင်သေးတာအဲ့ဒီဆွေးနွေးပွဲကဒေါ်စင်မအောင်ပြောတဲ့ဟာကိုကျွန်တော်ပြန်ပြီးတော့အမင်းတွေပြန်ပြီးတော့တုတ်ထားတာပေါ့ဗျာအဲ့ဒါပါလဲဆိုတော့ဒီ CRPH ရှိလာမယ် NDB ကင်းရက်တော့ထုတ်တယ်ဗျာဒါလဲဆိုတော့2008ကကဥဒေကိုဖျက်သိမ်းလိုက်ပြီစစ်အာဏာရှင်တို့ဟာစစ်ရေးမင်းဖြင့်တိုက်ခိုက်မှသာစစ်အာဏာရှင်စနစ်တွေကျေးဇူးတင်ပါတယ်ဖြစ်ပြီးတော့တို့အဲ့လိုကျင်ညာလေညာအဲ့လိုကျင်ညာပြီးတော့စက်တမလ9ရက်နေ့လဲကြာဆစ်ကျင်ညာတာပဲညာအဲ့တော့အဲ့ဒီဟာကကျွန်တော်မေးချင်တာခင်ဗျားတို့အဲ့ဒါကိုညှိပြောအမြဲလုပ်တာမငါပြူအောင်မဟုတ်ဘူးလားအဲ့ဒီဟာအဲ့ဒါအဲ့လိုကျင်ညာချက်ကြီးကမာပြူအောင်မဟုတ်ဘူးလားအဲကျွန်တော်မေးချင်တာပေါ့ဗျာအဲ့တော့ဘူးလဲ MUG ကစစ်ကိုဝင်းမတိုက်ဘူးသုံးစစ်ဘာမှမပါဘူးဗျာလည်းလူရတိုက်ရတယ် MUG မတိုက်ဘူးအဲ့တော့ MUG ဟာသူပြောတဲ့ကျင်ညာချက်ကြီးသူမေ့နေပြီလားဒါမှလည်းရှိသူကဘာပြီးလို့အဲ့လိုကိုကျင်ညာချက်ကိုကိုပြန်ပြီးသိပြန်အောင်လုပ်ပြတာလဲဆိုတာကျွန်တော်မျိုးကပြန်ထုတ်ခါတယ်အဲ့အခုလည်းပဲအဲ့ဒီမျိုးကထုတ်တဲ့အကြောင်းကိုခင်ဗျားအမြင်သိတယ်ကျွန်တော်တင်ပြပါတယ်ဗျာ
ဟုတ်ကဲ့ဒါအရင်ချင်းတော့ကျွန်တော်သူတို့ကိုပြန်မေးရမယ်ဒါပေမဲ့လောလောဆယ်မှာကျွန်တော်ညမီလောက်စဉ်းစားမိရတော့သူတို့ကနိုင်ငံတကာအဖွဲ့အစည်းနဲ့လည်းပဲသူတို့လက်တွဲပြီးလုပ်ရတယ်သူတို့ရဲ့ကြိုးပမ်းမှုကြောင့်လည်းပဲနိုင်ငံတကာထောက်ခံမှုကပုံအောင်ပြောရလာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဆိုတော့နိုင်ငံတကာဆိုတာဒီပြည်တွင်းစစ်ကိုလက်နက်ကင်တော်လှန်ရေးနဲ့လက်နက်ကိုအားပေးဖို့ဆိုတာသိပြီးတော့မလုပ်တဲ့ကိစ္စပါနိုင်ငံတကာမှာတခြားနိုင်ငံတွေမှာလည်းဖြစ်နေတယ်လက်နက်နဲ့ဝင်တိုက်တာမျိုးတွေသူတို့မလုပ်ကြပါဘူးအဲ့ဒီအတွက်များသူတို့ဒီလိုပြောရလေသလားဆိုတော့စဉ်းစားမှုမျိုးရောမဖြစ်နိုင်ဘူးလားခင်ဗျာစဉ်းစားကြည့်မယ်ဆိုရင်ဟာ
အဲ့ဒီအတိုင်းကိုယ်ပြီးဖြစ်နေတာဘာလို့လဲအဲ့ဒီကဘယ်တော့မှမလားဒီလိုတိုက်ပွဲရမ်းရှင်နဲ့ဝင်နေတာမဟုတ်ဘယ်တော့မှမလုပ်ခဲ့သူတို့ကတော့ silent site ပဲเนาะဒေါ်စန်းကြီးဝင်လာတာလည်းပဲတပ်မတော်နဲ့သူပြေဆောင်ထားတဲ့တပ်မတော်ကြီးနဲ့ပြည်သူကြစစ်စာပြေဖို့ဝင်လာတိုက်ပွဲတိုက်ဖို့ဝင်လာတာသူတောက်လျှောက်တမိုင်းတလျှောက်လုံးမှလည်းခံသွားတာတည်းပဲသူကပြန်တိုက်လို့နိုင်ခဲ့တယ်ဆိုတာမရှိဘူးเนาะအဲ့တော့ဟိုကဖွင့်ပေးတဲ့ဟိုကနောက်ဆုံးနဲ့ကြိုက်ကြအောင်အပင်ကြာလောက်ပြီးဆိုဖွင့်ပေးတော့မှဝင်လာတာဝင်နေလာပြီးတော့ခပြအနာပင်းသွားပြန်အောင်အဲ့တော့သူ့လမ်းစဉ်ကအဲ့ဆိုင်ဆိုင်ဆိုင်လမ်းစဉ်ဟာ2008ခြေကဥပဒေအရဝင်သွားပြီးတဲ့နောက်အဲ့ဒီအောက်မှာလည်းသူအနာပြသိမ်းခံရတဲ့အခါမှာတော့ တည်ပြပြီတည်ချင်းချင်းချင်းချာပြနိုင်တောင်ရှိအောင်ဝင်တဲ့လမ်းကြီးမှားတယ်တောင်တောင်ဘုရားရှိတဲ့ရှိတဲ့တော်လိုင်းကြီးကတစ်ဆက်တည်းဘောအားမှာဆိုတော့တည်ပြနိုင်ဒါကြောင့်မလို့အခုတခါတော့ NLD ကNUG ကပေါ့လေနော်မှန်တဲ့လမ်းဆောင်ရှိကိုဖြတ်ပေးပြီးပြအနာကျင်းစည်ရင်လမ်းနဲ့တိုက်မှာပဲချုပ်ချားလို့ရအောင်မယ်ဆိုတော
့ဒါပေမဲ့လက်တွေ့စဉ်းစားကြည့်ရင
်တကယ်အကြည့်ကြီးလေ
စစ်ကောင်စီကလက်နဲ့အင်အားမစေးဘူးဦးကြည်မြင့်ခင်ဗျာသူတို့အာဏာသိမ်းတဲ့ပြည်နောက်ပိုင်းမှာစစ်ကောင်စီဟာနိုင်ငံတကာလက်နက်ဝယ်ယူရရှိမှုဟာပိုတော်မှလွယ်လွယ်ကူကူဖြစ်နေတယ်လို့သုံးသပ်ကြပါတယ်။ဒါရုရှားတို့ဘာလို့သူတို့ရဲ့ဝယ်နိုင်တဲ့ market ကပိုပြောင်းမှကျယ်လာသေးတယ်ဆိုတော့သူတို့ကလည်းလောလောဆယ်ကလွယ်လွယ်ကူတော့ဒီဘယ်လိုလုပ်လက်နက်ချ shop ပေးမဲ့လမ်းစဉ်ဖြစ်လာနိုင်မလဲဒီအခြေအနေမှာဆိုတော့လူရဲ့အကုန်စေကုန်မှာပေါ့အဲ့တော့ပြည်သူတွေကပိုပြီးတော့ဒုက္ခဆင်းရဲပိုများလာမှာပေါ့ဗျာအဲ့လက်နက်ကင်လမ်းစဉ်နဲ့ဒါအပြုတ်တိုက်ရေးလုပ်မယ်ဆိုရင်တော့ဟိုတုန်းကလည်းဗိုလ်ချုပ်နေဝင်လည်းအပြုတ်တိုက်မယ်ဆိုပြီးတော့နေပေါင်းများစွာစကားအဲ့လိုတွေးကြော်ပြီးတိုက်လာခဲ့တာတခါမှမနိုင်ခဲ့ဘူးအဲ့ဒီပြင်းစလို့ဘူးကဖြစ်နိုင်ပါမလားအဲ့အပြုတ်တိုက်ရေ
းဟုတ်ကဲ့အဲ့ဒီဟာကိုအဲ့လားကြောင့်ဘလို့အဲ့ဒီကမကျော်ရတယ်ကအကုန်လုံးမှန်တယ်အဲ့လားဒီကြောင့်ဘလို့ဒီတခါတော့အကျိုးမခံတော့ဘူးငါတို့ဒီတခါဆိုတော့စစ်ကြုံဘောကတသက်လုံးလွတ်မှာမဟုတ်တော့ဘူးဆိုပြီးတော့ဒီနေ့ silent fight ဆိုတာခင်ဗျတကယ်မအောင်မြင်တာဗျာမတော်တပြီးလုံးပဲတော့ဘာလို့လို့ခင်ဗျဒီစစ်အာဏာရှင်ကိုဘလို့နည်းနဲ့ဆက်ကျင်ရဆက်ကျင်ရဆိုတဲ့စိတ်တွေကအကုန်လုံးတိုင်းနာတွေအတူညွတ်သွားကြပြီအဲ့တော့ဘလို့လစ်ပြားဥမာကြည့်ကြပေါ်လိုက်တဲ့ limit ဒီလာတာတဲ့ပြောမိနဲ့ဒါမျိုးအချိန်ကြာတဲ့အခါမှာကျတော့သူကငင်္ဂါကြီးကိုမြို့စသိမ့်တာပဲအတိုက်ခံကသူအကြီးကျယ်နေနေဝင်သွားတဲ့အခါမှာတက်လန်ပြန်လာတာပဲအရင်ရက်ဆက်လာလို့နိုင်ငံတကာဝင်ရတာကိုကြည့်ရင်းကမရင်းစည်းပဲနဲ့နိုင်ငံတကာဝင်လို့မရဘူ
းဟုတ်ကဲ့
အဲ့တော့ဒီတစ်ခါကျွန်တော်ကြည့်တဲ့အခါမှာအဲ့ဒီလိုခေါ်လုံးကအကျုပ်တရားတွေကိုလုံးကသင်္ကန်းစာတွေနဲ့ဘာလို့မရတော့ဘူးလဲနားရေမရတော့ဘူးအဲ့ဒါတော့ကျွန်တော်အတိအကျကျွန်တော်ပြောရဲတယ်ဗျာ
ဆက်ပြီးပြောချင်တာကဆိုတော့လာမယ့်အခုတစ်နှစ်ပြည့်ခဲ့ပြီသူက2023 August အထိနေမယ်လို့ဆိုတော့အဲ့ဒီသူတို့နေမယ်ဆိုတဲ့ကာလအထိကိုလမ်းကြည့်ရင်တော့သူတို့ဘက်ကတင်းကြီးရေးတရားဥပဒေစိုးမိုးရေးပါလေလုတ်ပြီးတော့သူတို့ပြောတဲ့ရွေးကောက်ပွဲလူလူအယုံကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေလုတ်ပေးလာနိုင်မယ့်အခင်းချင်းကိုတွေ့ရပါလား
မင်းတို့လာဖြေရတာပါဗျာအဲ့ရွေးကောက်ပွဲကဖြစ်မလားเนี่ยชื่อลาเบเนี่ยอนาคตนี้ต้องคิดด้วยตะต้องชื่อโผล่ขึ้นได้ดีโหลจริงๆพี่တော့ลงไม่ได้โหลตะต้องชื่อโผล่ขึ้นได้ดีဆိုပြီးတော့เสียอุชุบวามาเลยเอออยู่ก็ว่าจริงๆเนี่ยได้ซ้อนมั้ยเราก็เสร็จပြီးတော့เสียอุชุบวามาเลยคือปุญญาญาณก็ตกเลย
ကျောက်စံတာရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါမြမနိုင်ငံရှိနေများကိုရဲ့ဥက္ကဋ္ဌလွှတ်တော်ရှိနေကြီးဦးချင်းမြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြမပိုင်းကအခုလိုထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေသတင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်အခုဒီ VOAမြန်မာပိုင်းရဲ့နနက်ခင်းရေဒီယိုအစီအစဉ်ကိုလိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။အခုတော့လူတို့နဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်ကင်ဆာရောဂါကာကွယ်ရေးမှဆော့ဆော့စီစီပေါ်ထုတ်ကုသရေးဟာအရေးပါတဲ့အကြောင်းသုံးသပ်ဆွေးနွေးထားပါတယ်။ဒေါက်တာတန့်စင်ကတင်ပြမှာပါရှင်။
ဖေဖော်ဝါရီလ၄ရက်နေ့ဟာကမ္ဘာကင်ဆာရောဂါအထိမ်းအမှန်တွေဖြစ်ပါတယ်။ဒီနေ့မှာတော့ကင်ဆာရောဂါတွေကိုဖော်ထုတ်ကူတာတဲ့နေရာမှာလိုအပ်နေတဲ့ကွက်လပ်လေးတွေကိုရှာဖွေဖော်ထုတ်ဖြည့်ဆည်းဆောင်ရွက်ပေးကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကင်ဆာရောဂါထိန်းချုပ်ရေးအတင်းကြီးကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်မုတ်ကိုသတ်မှတ်ပေးခဲ့တယ်လို့သိရပါတယ်။ Fiona Lee Cancer Foundation အနေနဲ့လည်းအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ပြီးပြည်သူလူထုကြားမှာရှိတဲ့ကင်ဆာရောဂါနဲ့ပတ်သက်တဲ့ကောဟာချက်တွေကိုကျင်းပအောင်ကြိုးစားဆောင်ရွက်သွားဖို့ရှိတယ်လို့ Fiona Lee Cancer Foundation ဥက္ကဋ္ဌဖြစ်သူကင်ဆာရောဂါအထူးကူဆရာဝန်ကြီးဗမောက္ခဒေါက်တာဒေါ်ရင်ထွန်းကအခုလိုပြောပါတယ်
။ဒီနေ့2022ခုနှစ်မှာနိုင်ငံတကာကင်ဆာထိန်းချုပ်ရေးအတင်းကြီး Unit of International Cancer Control ကနေပြီးတော့ Close the Care Gap ဆိုတဲ့ဆောင်ပုံးနဲ့ဒီကမ္ဘာလုံးမှာရှိတဲ့ကင်ဆာနဲ့ပတ်သက်တဲ့ထိန်းချုပ်ရေးအဖွဲ့အစည်းတွေအားလုံးကို လှုံ့ဆော်ပြီးတော့ကင်ဆာကံွယ်ဖို့ဆော့စီစွာတွေးရှိဖို့နဲ့ကုသနိုင်ဖို့အတွက်ကိုကွန်ဟတ်ချက်တွေဟိုအတူတကွဖြည့်ဆည်းကြဖို့ဆိုရဲဆောင်ဖို့ဖြစ်ပါတယ်။တဘောကတော့close the care gaps ကဒီကင်ဆာကုသရေးမှာနိုင်ငံတကာမှာဆောင်ရွက်နေကြတာကြီးဟာပြပများစွာရှိခဲ့ပါတယ်။ဒါပေမဲ့ယနေ့ထိအောင်လည်းပဲကွန်ဟတ်ချက်တွေရှိနေစေဖြစ်ပါတယ်။ဥပမာအဖြစ်ဆိုရင်ဒီအမျိုးသမီးအမျိုးသားကွန်ဟတ်ချက်မရှိစေရဘူး။အသက်အရွယ်ကွန်ဟတ်ချက်မရှိစေရဘူး။လူမျိုးဘာသာကွန်ဟတ်ချက်မရှိစေရဘူး။နေတိုင်းနဲ့အရက်ပေါ်မှာတည်ပြီးတော့လည်းရရှိတဲ့ကုထုံးတွေဒီကွန်ဟတ်မှုတက်နေများနေအောင်ပေါ့။ဆိုတော့ရွယ်ချက်တွေနဲ့ဒီဆောင်ရွက်တတ်ဖို့ရှိပါတယ်။အဲ့တော့ဆရာမတို့ရှောင်းနေစီကင်ဆာဖောင်ဒေးရှင်းကဦးဆောင်ပြီးတော့ပန်းအောင်နေစီရင်နာကင်ဆာလူနာပြုစုသူများအဖွဲ့ရဲ့ပန်းလိုင်စီယုံရဲ့နောက် Roche မြန်မာရဲ့ပူးပေါင်းပြီးတော့တခုပဲအဓိကtarget လုပ်ပြီးတော့ဟိုအရေးကြီးဆောင်ရွက်မယ်ဆိုရင်တော့ကင်ဆာရောဂါဒီဆော့ဆီစွာတွေးရှိမယ်ဆိုရင်ကုသရင်ပျောက်ကင်းနိုင်ဒါကြောင့်မလို့ကင်ဆာရောဂါဆော့ဆီစွာတွေးရှိဖို့ဆိုရွယ်ချက်နဲ့ဒီ gap ကိုပေါ့နော်ဘာကြောင့်ဒီလူနာတွေကကင်ဆာရောဂါတွေ့ရအောင်ကြားနာလဲဒါကိုဆော့ဆီစွာတွေးရှိအောင်ဘလို့နည်းပြွာတွေတုံးပြီးတော့ဖြည့်ဆည်းကြမလဲဒီခွန်အားချက်တွေကိုဘလို့ကျင့်မြောက်အောင်လုပ်မလဲဆိုတာကိုဆောင်ရွက်တော့မှဖြစ်ပါတယ
်အလုံးရုံဆွေးနွေးပွဲတွေမှာအဖြစ်များတဲ့ကင်ဆာရောဂါမျိုးစား၅မျိုးကိုဦးစားပေးဆွေးနွေးပြီးပြည်သူလူထုလက်ထက်ကိုမှန်ကန်တဲ့ကင်ဆာရောဂါဗဟုသုတတွေရောက်ရှိအောင်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်ပြည်သူလူထုအနေနဲ့လည်းကင်ဆာရောဂါကြိုတင်ကာကွယ်လို့ရတဲ့နည်းလမ်းတွေကိုသိရှိအောင်ဆောင်ရွက်ပြီးတက်တက်ကြွကြွနဲ့လိုင်းနာဆောင်ရွက်ကြဖို့အရေးကြီးတယ်လို့ဒေါက်တာဒေါ်ရင်ထွန်းကပြောပါတယ
်အဲ့တော့ဒီနေ့ကတော့အလုံးရုံဆွေးနွေးပွဲတစ်ခုလုပ်ပါတယ်ဒီပူပေါင်းဆောင်ရွက်တာကတော့ရှောင်းနှင်းစီကဦးဆောင်နေပန်းအောင်နှင်းစီရဲ့ပန်းနိုင်စင်ရုံရဲ့ Roche မြန်မာရဲ့ပေါ့ဆိုတော့ချက်များတဲ့ယောဂါတွေကိုဦးစားပေးပြီးတော့ရင်နာကင်ဆာနံပါတ်၁ဖြစ်နေတကမ္ဘာလုံးမှာဆိုတော့မြန်မာနိုင်ငံမှာလည်းများလားရင်နာကင်ဆာနောက်မြို့သူမြို့သားတိမ်ကောင်းကင်ဆာနောက်တစ်ခုကတော့ဦးမာကြီးကင်ဆာပေါ့နော်ဒါလည်းဖြစ်များတယ်နိုင်ငံတော်မှာလည်းဖြစ်များမြန်မာနိုင်ငံမှာလည်းရှိတယ်နောက်ကရင်းကင်ဆာပေါ့နော်ဒါစစ်တိတ်တရက်ဒီကုန်းနေအားလုံးကြောင်းကြရည်များကြီးပါပဲနောက်တစ်ခုကအသေးကင်ဆာပေါ့နော်ဒါလည်းဘီပိုးစီပိုးနဲ့မဟုတ်ဘူးအခုဆိုလို့ရှိရင်အသေးစီဖုံးနဲ့လို့ခေါ်တဲ့ဒီအဆီဒီယားနေပြီးတော့လည်းပဲကင်ဆာဖြစ်စေနိုင်တယ်ဆိုတာလည်းသိလာတာရှိတယ်။ဒါကြောင့်မလို့ယောဂိုင်ငါအခုကိုဦးစားပေးပြီးတော့သက်ဆိုင်ရာကျွမ်းကျင်တဲ့ပါရဂူဆရာဝန်ကြီးတွေကနေပြီးတော့ဦးဆောင်ပြီးတော့ဒီကျမရေဝန်ထမ်းတွေအားလုံးဒီအဖွဲ့လိုက်ပေါ့နော်ဆွေးနွေးပါတယ်။ဆွေးနွေးပြီးတော့ဒီ၅ဘွဲ့လုံးကနေပြီးတော့လုပ်ထားတာကို Digital Technology ကို Roche ကနေပြီးတော့ပံ့ပိုးအဓိကဦးဆောင်ပြီးတော့ဘယ်လုံးနည်းပညာတွေတောင်းပြီးတော့ပြည်သူလူထုလက်ထဲကိုဒီကင်ဆာနဲ့ပတ်သက်တဲ့ကျန်းမာရေးဘူးသူရံမှကနဲ့ဘူးသူရံတွေရရှိဖို့ဘယ်လိုပို့မလဲဆိုတဲ့ဟာကိုသူကသူတို့ကလည်းတစ်ဖွဲ့เนาะဒီလို workshop အနေနဲ့ဆွေးနွေးထားတာရှိပါတယ်ဒါတွေအားလုံးကိုပြန်လည်သုံးသပ်ပြီးတဲ့အခါမှာတကယ်ပြည်သူလူထုအကျိုးရှိမဲ့ဒီပညာပေးလုပ်ငန်းတွေစေးစစ်တဲ့ကိစ္စတွေအားလုံးကိုပြန်သုံးသပ်ဆုံးဖြတ်ပြီးတော့စတင်လှုပ်ရှားဖို့ရှိပါတယ
်ကိစ္စယောဂကော်ဝေးရေးနဲ့စစောစစီဖော်တော်ကူတာရေးအတွက်ပြည်သူလူထုကြားမှာရှိတဲ့ကောဟတ်ချက်တွေကိုကျင်းမြောင်းတည်ထက်ကျင်းမြောင်းအောင်ဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင် VOA မြန်မာပိုင်းကအပတ်စဉ်တင်ဆက်နေတဲ့ကဏ္ဍတွေမှာဒီကနေ့ကြာတာပတိနေ့ညနေပိုင်းမှာတော့တိုင်းရင်းသတင်းလွှာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စာရီကိုလည်းတင်ဆက်ဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုလို့ရှိရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ Australia နိုင်ငံ Melbourne မြို့မှာကျင်းပခဲ့တဲ့ Australia Open Tennis ပြိုင်ပွဲအကြောင်းကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
် Australian Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီဒီနေ့မှာတော့အမျိုးသားဘက်မှရောအမျိုးသမီးပြိုင်ပွဲတစ်ခုလုံးမှာပါထူးထူးခြားခြားသမိုင်းမှတ်တိုင်းစစ်တွေထူနိုင်ခဲ့ကြပါတယ်အမျိုးသားဘက်မှာတော့စပိန်နိုင်ငံသား Rafael Nadal ကိုဆွဲပြီးတော့ Grand Slam Champions ကိုအများဆုံးရတဲ့သူဖြစ်စံချိန်တင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှာလည်း Australia နိုင်ငံရဲ့အိမ်မက်တစ်ခုဟာ
နှစ်ပေါင်း40ကျော်အကြာမှာပြီးသွားခဲ့ပါတယ်။စနေနေ့ကအမျိုးသမီးဖိုင်နယ်မှာတော့ဩစတြေးလျကကမ္ဘာအဆင့်တက် Ashley Barty နဲ့ American ကကမ္ဘာအဆင့်29 Daniel Collins တို့မိုးလူခဲ့ကြပါတယ်။ Ashley Barty အတွက်တော့ကိုယ်နိုင်ငံမှာဖြစ်တဲ့အတွက် Rod Laver ကွန်ကြီးမှာအားပေးတဲ့သူတွေနဲ့အပြည့်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ Australian Open ကိုအမျိုးသမီးတွေဘက်မှာဩစတြေးလျနိုင်ငံသူတွေမနိုင်တာဟာနှစ်ပေါင်း40ကျော်သွားပြီဖြစ်တာကြောင့်တစ်ဖက်မှာလည်း Barty ဟာ PR တွေရှိနေခဲ့တာပါ။ဒါပေမဲ့စနေနေ့က final မှာတော့ Barty's က Collins ကို 6-3-6 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ Australian Open ကိုပထမဆုံးအကြိမ်ကိုဆွဲသွားခဲ့ပါတယ်။ဒါဟာ Australian Open ကို Australian နိုင်ငံသူတွေက43နှစ်အကြာမှာပထမဆုံးအကြိမ်ပြန်အနိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Ashley Barty ကတော့
They're all really different. All really different stages of my career. All really different feelings, and I think being able to do it here at home is really special.
ဒီစုအားလုံးကတစ်ခုနဲ့တစ်ခုမတူပါဘူး။အားလုံးကကျမသစားသမားဘဝရဲ့မတူတဲ့အဆင့်တွေရခဲ့တာဖြစ်တယ်လို့ရလိုက်တဲ့အချိန်မှာဖြစ်တဲ့ခံစားမှုတွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး။အခုလိုကိုယ်နိုင်ငံမှာပြိုင်နဲ့ပြိုင်ပွဲကိုနိုင်လိုက်တာကတော့တကယ်ကိုထူးခြားတယ်လို့ထင်ပါတယ်။ဒါကတခြား Grand Slam တွေကိုနိုင်တဲ့အချိန်မှာဖြစ်တဲ့ခံစားချက်နဲ့မတူတာကတော့သိကြပါတယ်။Grand Slam ကိုလည်းတကြိမ်ထပ်မကနိုင်ပြီးလူတိုင်းမလုံနိုင်တဲ့အရာတစ်ခုကိုလုံနိုင်လိုက်တဲ့အတွက်ကျွန်မကံကောင်းပါတယ်။အဲ့ဒီအတွက်လည်းတကယ်ကိုကျေးဇူးတင်ပါတယ
်။ Ashley Barty ဟာဒီမတိုင်ခင်ကပြင်သစ် Open နဲ့ Wimbledon ကိုလည်းတကြိမ်စီနိုင်မှုတာကြောင့်သူမတော့ဒါကတတိယမြောက် Grand Slam ဖြစ်ပါတယ်။အမျိုးသား Final ကိုတော့တနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာ Final ကိုတက်လာတာက Spain နိုင်ငံကကမ္ဘာအဆင့်6 Rafael Nadal နဲ့ရုရှားကကမ္ဘာအဆင့်နဲ့ Daniil Medvedev တို့ဖြစ်ပါတယ်။ Nadal က Grand Slam ကိုအကြိမ်20ရထားပြီးတော့ Medvedev ကတော့ပြီးခဲ့တဲ့ US Open ကိုပဲတစ်ကြိမ်ရဘူးတာပါ။ဒါပေမဲ့ Australian Open မှာတော့ Medvedev ကမနစ်က Final မှာရှုံးခဲ့သလို Nadal ကလည်း2009မှာတစ်ကြိမ်ပဲနိုင်မှုတာပါ။တနင်္ဂနွေနေ့ကကစားခဲ့တဲ့ Final မှာတော့ဘွဲကတကယ့်ကိုအကြိမ်နဲ့၅ဘွဲအပြည့်ကစားခဲ့ရပါတယ်။ Medvedev ကပထမ2ဘွဲကို 6-6 နဲ့နိုင်ပါတယ်။ဒါပေမဲ့နဒေါကတတိယပွဲနဲ့ဒုတိယပွဲကို6-4-6-4နဲ့ပြန်နိုင်တာကြောင့်နောက်ဆုံးပွဲကစားကြတာမှာနဒေါက9-5နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါကြောင့်နဒေါဟာ Grand Slam ချန်ပီယံဆုကို21ကြိမ်ဘူးဆွဲပြီးတော့မြို့သားဘက်မှာအများဆုံးရတဲ့သူအဖြစ်စံချိန်တင်လိုက်ပါတယ်။ဒီ Final ဟာ9:24မိနစ်ကြာခဲ့ပြီးတော့ Grand Slam သမိုင်းမှာတော့ဒုတိယအချိန်အကြာဆုံးပွဲလည်းဖြစ်ပါတယ်။ဒီပြိုင်ပွဲမတိုင်ခင်တုန်းကတော့နဒါရဲ့ဖက်ဒရယ်ရဲ့ဂျိုကိုဗစ်ရဲ့၃ယောက်စလုံး Grand Slam ပေါ်အချိန်20စီးဘိုးဆွဲပြီးတော့တူနေတာကြောင့်ဒီတစ်ကြိမ်မှာဘသူဘိုးဆွဲပြီးအများဆုံးစံချိန်တင်နိုင်မလဲဆိုတာကလည်းအားလုံးကစိတ်ဝင်စားခဲ့ကြသလိုပြိုင်ပွဲတာဝန်ရှိသူတွေကလည်းဒီပွဲမှာသူတို့၃ယောက်စလုံးကိုဝင်ပြီးတော့ပြိုင်စေခြင်းခဲ့တာပါအဲ့လိုဆိုရင်တော့၃ယောက်စလုံး Grand Slam စုကိုအချိန်20စီးရပြီးတဲ့နောက်ပထမဆုံးပြိုင်တဲ့ပွဲဖြစ်လာမှာဖြစ်သလိုအရင်နှစ်တည်းတခြားပြိုင်ပွဲတွေထက်ကိုပိုပြီးတော့တမှုထူးခြားတဲ့ပြိုင်ပွဲဖြစ်ခဲ့မှာပါဒါပေမဲ့ပြီးခဲ့တဲ့လပိုင်းတွေအတွင်းဂျိုကိုဗစ်တစ်ယောက်ပဲကြံ့ခိုင်မှုရှိခဲ့ပြီးတော့နဒါရောဖက်ဒရယ်ရောကနိုင်ရည်ကြောင့်ကစားပြစ်မကစားပြစ်ဆိုတာလည်းမသေးကြပဲဖြစ်ခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းပြိုင်ပွဲစတဲ့အချိန်မှာတော့ဂျိုကိုဗစ်ကကာကွယ်ဆေးမထိုးလို့ဗီဇာပြဿနာတက်ပြီးတော့ပြိုင်ပွဲဝင်ခွင့်မရဘဲဩစတြေးလျကပြန်ခဲ့ရပြီးတော့ဖက်ဒရယ်ကလည်းအချိန်မီပြန်မကောင်းတော့ကြောင့်သူတို့၃ယောက်မှနဒါတစ်ယောက်ပဲကစားနိုင်ခဲ့တာပါ။ဒါပေမဲ့နဒါဟာဒီမတိုင်ခင်ကဩစတြေးလျ Open ကိုတကြိမ်ပဲဘိုးဆွဲပူးထားတာကြောင့်Australian Open ဟာသူ့အတွက်တော့အောင်မြင်မှုသိရှိတဲ့နေရာတော့မဟုတ်ခဲ့ပါဘူး။ဒါပေမဲ့ဒီချိန်မှာတော့အရာအလုံးနဒါးဘက်မှရှိနေတယ်ပြောရမလား။နဒါးဟာပထမ2ပွဲရှုံးဝင်မဲ့တနက်3ပွဲကိုနိုင်ပြီးတော့ Grand Slam Champion ဆုကို20ချိန်မြောက်ရသွားခဲ့ပါတယ်။အခုလို Australian Open ကိုအနိုင်ရပြီးတဲ့နောက်နဒါးပြောတာကတော့
Well honestly not much no I was trying to sleep a little bit but it was super difficult tonight but yeah
အမှန်တမ်းကြောက်ရင်တော့သိပြီးတော့အောင်ပွဲမှာခံဖြစ်ပါဘူး။ညကကျွန်တော်နည်းနည်းလောက်အိပ်ဖို့ကြိုးစားတယ်။ဒါပေမဲ့တော်တော်ခက်ပါတယ်။ဒါပေမဲ့အခုလိုနိုင်လိုက်တဲ့အတွက်အရန်ကိုကျေနပ်မိပါတယ်။ဘယ်လောက်ကျေနပ်တယ်လဲဆိုတာကတော့ပြောမပြတတ်အောင်ပါပဲဗျာ။ကျွန်တော်အတွက်တော့ဒီစုဖလားကိုရတာတကယ်အမခံပါ။ကျွန်တော်ဩစတြေးလျမှာကစားခဲ့တဲ့တစ်ချောင်းလုံးဒါကိုဘိုးဆွဲနိုင်ဖို့အရန်ကြိုးစားခဲ့ရပြီးအခုနောက်ဆုံးလုံးဝကိုမထင်ထားတဲ့အချိန်မှာလုံးဝမထင်ထားတဲ့နှစ်မှာဒီဆူပလာကြီးကိုနောက်တစ်ခါပြန်ရလိုက်တာပါ။ဒါကြောင့်အရန်ပြောပါရယ်။လုံးဝကိုမထင်တဲ့အချိန်မှာရလိုက်တာမို့လို့ဒီပွဲဟာကျွန်တော်အတွက်တော့စိတ်လှုပ်ရှားစရာအကောင်းဆုံးပွဲတွေကတစ်ခုပေါ့ဗျာ
။နောက်အောင်နိုင်တော့တဲ့အပေါ်မှာဖက်ဒရယ်နဲ့ဂျိုကိုဗစ်တို့ကလည်းသူတို့ရဲ့လူမှုကွဲတွေကနေတစ်ဆင့်အကုန်ပြုချီးကျူးခဲ့ကြပါရယ်။ အထူးသဖြင့်ပထမနှစ်ပွဲရှုံးပြီးရနောက်စိတ်ဓာတ်မကျဘဲနိုင်အောင်ပြန်ကစားခဲ့တဲ့နဒါရဲ့နိုင်မခန့်အရှုံးမပေးဘဲကစားတော့တဲ့စိတ်ဓာတ်ကိုခင်ဗျားစလုံးကချီးကျူးခဲ့ပါတယ်အခုလိုအနိုင်ရသွားတဲ့အတွက်နဒါဟာ Grand Slam ကို21ချိန်ရပြီးတော့အများဆုံး3ချိန်တင်လိုက်နိုင်ပါပြီဆိုတော့နဒါဟာတင်းနစ်သမိုင်းတစ်လျှောက်အကောင်းဆုံးကစားသမားပါလားပြီးတော့သူ့အနေနဲ့ Grand Slam ကိုနောက်ထပ်ဘယ်နှချိန်ထပ်ပြီးတော့ဘူးဆွဲအောင်လဲဆိုတာတွေကလည်းစိတ်ဝင်စားစရာပါအခု Australian Open ပြီးတဲ့နောက်လာမယ့် Grand Slam ကတော့ပြင်သစ် Open မှာပြင်သစ် Open ဟာနဒါရဲ့အအောင်မြင်ဆုံးပြိုင်ပွဲဖြစ်တာကြောင့်နဒါအနေနဲ့နိုင်ငံပြသနာမရှိဘဲကြံ့ခိုင်မှုပြည့်နေမယ်ဆိုရင်တော့ထပ်ပြီးတော့ဘူးဆွဲနိုင်ခြင်းအများဆုံးရှိတယ်လို့ဆိုရမှာဖြစ်ပါတယ်။ဒါပေမဲ့မိနစ်တုံးကတော့ Djokovic ကနဒါကို Semi Final မှာနိုင်ပြီးဘူးဆွဲသွားတာကြောင့် Djokovic ပြန်လာနိုင်မလားဆိုတာကလည်းစိတ်ဝင်စားစရာပါဒါပေမဲ့တစ်ဖက်မှာလည်းကယောဂါကာလအတွင်းနိုင်ငံကြီးအတော်များများကလည်းသူတို့စီကိုလာဖို့အတွက်ဆိုရင်ကာဝယ်ဆေးထိုးထားပြီးသားဖြစ်ဖို့လိုတဲ့အတွက်ဂျိုကိုဗစ်အနေနဲ့ဒီပြဿနာကိုကြေလည်အောင်အရင်ဆုံးဖြေရှင်းနိုင်မှရှေ့လျှောက်ပြိုင်ပွဲတွေဝင်ဖို့လည်းအဆင်ပြေမှာဖြစ်ပါတယ်။၎င်းအနေနဲ့တမိုင်းလျှောက်အကောင်းဆုံးတင်းနစ်ကစားသမားဟုတ်မဟုတ်ဆိုတာအခုချိန်မှာပြောဖို့နည်းနည်းစောနေသေးတယ်လို့ပြောမှာဖြစ်တယ်လို့ဒီကိစ္စကဂျိုကိုဗစ်နဲ့ဖက်ဒရယ်တို့အပေါ်မှာလည်းအများကြီးမူတည်နေပါတယ်သူတို့တော့အထက်မှာဘသူကတန်းနဲ့သမိုင်းတစ်လျှောက်အကောင်းဆုံးဖြစ်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပြီးတော့အခုလောလောဆယ်မှာတော့နဒါလ်ကတော့ Grand Slam ကို21ချိန်ဘူဆွဲပြီးတော့အမျိုးသားတွေထဲမှာအများဆုံးရတဲ့သူဖြစ်စံချိန်တင်ထားနိုင်လိုက်ပါခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားကစားသတင်းတွေကိုစူးစီးတင်ပြနေတာပါကြာသပတေးနေ့နေ့ခေ VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ကျမတို့သတင်းအချင်းချုပ်ကိုတင်ဆက်တော့မှာပါကိုအောင်လွင်ဦးကပြောပြမှာပါရှင
်ဒီမင်္ဂမဆက်အနာသိမ့်ပြီးဒီနေ့ကြာတဲ့အထိနိုင်ငံရေးအချက်အလက်ပေါ်ပေါက်နေတဲ့အပေါ်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီကပြောလိုက်ပါတယ်မြန်မာပြည်သူတွေအကျိုးရှိရှိပြီးဆွေးနွေးဖြစ်ရှင်းကြဖို့လဲဗိုလ်ထုနေမှာပဲကြေညာရက်ထုတ်ပြန်တိုက်တွန်းလိုက်ကြပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမနာဦးမြင့်ပါဝင်ဆေးရနာသိမ့်ပြီးနောက်ပိုင်းမတရားဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့လဲလူညွန်ရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကအကြမ်းဖက်လုပ်ရတဲ့နေနေရဆုတ်ခွာသူတွေတိုးလာတဲ့အပေါ်လူညွန်ရေးကောင်စီဖော်ဝင်တွေကစိုးရိမ်ကြောင်းလဲပြောဆိုထားပါတယ်ကျမရင်းနဲ့ပညာရေးအပါဝင်အခြေခံအဆောက်အအုံတွေကိုတိုက်ခိုက်တဲ့လူရက်တွေရှောက်ချကြောင်းနဲ့ပုံစံမျိုးစုံနဲ့အချမ်းပတ်လူရက်တွေကိုချက်ချင်းရက်ချဖို့အရက်သားတွေဘေးကင်းလုံခြုံအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါငငယ်ကြီးချက်တဲ့ပြင်ကိုဗစ်ကပ်ရောဂါနဲ့ပါရင်ဆိုင်နေရတဲ့အတွက်ထူးသဖြင့်အမျိုးသမီးကလေးငယ်တွေနဲ့အားနည်းသူတွေအတွက်စံနာမှုအကူအညီလိုအပ်ချက်တွေတိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာပြည်ရနှစ်ဖေဖော်ဝါရီလတည့်ရက်ဆေးရနာသိမ့်ပြီးနောက်ပိုင်းနိုင်ငံကြီးချက်တဲ့တွေနဲ့လက်နက်ကန်ပြုတ်ခတ်တွေကိုကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်ကထိထိရရောက်ဖြည့်ရှင်းမှုပြတ်ကွက်နေရဲဆိုပြီးဝေဖန်တည်ပေးမှုတွေထွက်ပေါ်နေချိန်မှာပဲလွန်ညွှန်းကြီးကောင်စီကြေညာချက်ထွက်ပေါ်လာတာပါဆေးရနာသိမ့်မှုနှစ်ပတ်လည်နေ့ဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ထူးကိုယ်စီထော်မန်ဒူးစ်ကဒီသတင်းပတ်ထဲဗီဒီယိုနဲ့အမှားစကားပြောရမှာတော့လွန်ညွှန်းကြီးကောင်စီပါဝင်နိုင်ငံတကာကထိတက်ဖို့ထိရောက်ဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါယူကရိန်းနဲ့ဆက်မှာရုရှားကဆင်ရတိုးမြင့်နေချိန်မှာမြောက်အတ္လန္တိတ်စာချုပ်နီတိုးဖွဲ့အရှိဘက်ချန်လွန်ကျွန်ရေးအတွက်အမေရိကန်ကနောက်ထပ်တန်ရန်2000စီလုံးမဲ့ကြောင်းဗိုလ်ထုနေမှာပဲကြေညာလိုက်ပါတယ်။အများစုကိုပိုလန်နိုင်ငံမှာတာဝန်ပေးမှဖြစ်ပြီးဂျာမနီနိုင်ငံကစစ်တီ1000ကိုလည်းရိုမေးနီးယားနိုင်ငံကိုပြောင်းရွှေ့ဖို့စီလုံးမှာပါ။ဒါပေမဲ့လည်းရုရှားကကျူးကျော်လာခဲ့ရင်ယူကရိန်းဘက်ကကူတိုက်ပေးဖို့မဟုတ်ဘူးလို့လည်းပင်လယ်ကုန်ပြောင်းဝင်ရဂျွန်ကာဗီကတင်ထောက်တွေကိုပြောလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြသွားတာပါရှင်။ကြာသပတေးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမတို့ရဲ့ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိလည်းတင်ဆက်နေပါတယ်။ဒီကနေ့မနက်ပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်မှာအတန်ဖန်းအင်ဂျင်နီယာကတော့ဂျင်မီကိုဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Smith ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစီရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.